อาสนาดอนนี่1,554ขอสาตกรี1,292คุณนี่ดัดดอลาสันนัยเย1,010คุณนี่ดิเซมาละ4เยยังกงไดเทตาชีมยังกงมิ้วเนသာသနာ့ရေးဝန်ကြီးဌာနသာသနာတော်ထွန်းကားပြန်ပွားရေးဦးစီးဌာနသဂုတိရိဗိမာန်တော်တွင်စီရင်ခြင်းပြုလုပ်အပ်သည်ဓမ္မသဘင်အခမ်းအနား၌မင်္ဂလာတောင်မြို့မြို့နယ်မင်္ဂလာစေအနန္တ၅ပါးနှင့်ဩဝါမိကအနန္တငါးပါးဥထိတ်ထားလျက်ဘောဝမိဘဆွေမျိုးများနှင့်ဥတင်ဆိုးတို့အားယေရှု၏ဒေါလခင်မိသားစုကိုကြောတင်ဆဲဆိုင်၏အမတ္တဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောပါရာယနာသေတနာတရားတော်ဒီကနေ့ညဓမ္မသဘင်ခန္ဓာကိုရှင်ဘုန်းတော်လည်းခင်ရှင်နာမြတ်ဖရာ၏မဟာကရုဏာကောင်းကိုအာယုံပြုဂါတိကျူဖတ်ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပကောတိဟိပိယပမေယံကာလံကရုဏောတိဒုက္ခရာမိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတ္တယောနာထောဝိနိယမြာစွာတတဝါဤချမ်းသာစီပါလောလတောင်းတကုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပကောတိဟိပိဂရေကဘာအရေးအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယံယေပတိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလံလေးအသင်ချေတိဏိကဘာရှိကြသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးကအတိဒုက္ခရာနိဥ္စာသင်ချေလက်ဤငါမေတ္တာကြီးမာသမေတာနဲ့တထဇနိဆွန်ရင်းဒီဟုကျက်တိထဝေငါတွေ့အစုအလုံးခဲသောမှုရုပ်ကိုကရုဏာဘုရားဖြစ်ရန်ဤတန်ကျိုးကိုအထုတော်မူရသည်ဖြစ်၏ခေရလက်ချင်းမြေလုံးအသက်ဆုံးနှင့်နှလုံးစေဝံကိုရောဤပမဉ္စင်းတို့ကတောဘဝတဏ္ဏစိတ်ကံများစွာရောက်တော်မူခဲ့ရရှာလိမ့်ပြီမဟာကရုဏိကတ္တတဝါများယဝေတာကဲ့သို့တဏှာချိတ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောကတ္တနာဒသဝိရိယများစွာတတဝါဤချမ်းသာစီပွားလိုလတောင်းတကုန်ပေါင်းခါသဖြင့်နာထမြညာထိုရှင်တော်မြတ်ဖရာအားဓမ္မယုတိကြောင့်ကြောင့်မံကိုလျော၍ကရောယုအကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသည်ဖြစ်ပါစေတည ထေတနာတရားတော်ပါရယနာဆိုတဲ့အဓိပ္ပာယ်ကသဗ္ဗေကျမ်းကမှာတုတ်တနိဗ္ဗာန်ပါဠိတော်ဆိုတာရှိတယ်။အဲဒီတုတ်တနိဗ္ဗာန်ပါဠိတော်မှာပါရယနာဝတ်ဆိုပြီးတရားဓမ္မတွေကိုစုစည်းထားတဲ့မေဘုံမေးတဲ့ပုဂ္ဂိုလ်16ဦးရဲ့မေဘုံပု္ပ္ပာလေးဘုရားမြတ်စွာရဲ့ဖြေချားချက်တွေအဲ့ဒါတွေကိုစုပြီးတော့တစုတည်းဟောပြထားတဲ့ပါရဏဝက္ခလို့ခေါ်တဲ့တုတ်တနိဗ္ဗာန်မှာနောက်ဆုံး ချက်တာတစ်ခုရှိတယ်ပေါ့ပါရနာဆိုတာရဲ့အဓိပ္ပာယ်ကပါရအယေနပါရဆိုတာတစ်ဖက်ကံပေါ့ညစ်တိမှာဆိုလို့ရှိရင်အပါရလို့ဆိုရင်ဤဘက်ကံပါရဆိုတာဟိုဘက်ကံဒီဘက်ကံကအနေရညာနေလို့ရှိရင်ဟိုဘက်ကံကငြိမ်းချမ်းတယ်ဆိုတဲ့အနေထား တဏှာကြီးကိုဒီဘက်ကံလို့တင်စားထားပြီးတော့ဟိုဘက်ကံကိုနိဗ္ဗာန်လို့တင်စားထားအယနာဆိုတာလမ်းကြောင်းဟိုဘက်ကံရောက်စေနိုင်တဲ့လမ်းလို့အဓိပ္ပာယ်ရတယ်ပေါ့အဲ့တော့ဟိုဘက်ကံဆိုတာဘယ်သူပြောတာလဲဆိုတော့နိဗ္ဗာန်ကိုပဲပြောနိဗ္ဗာန်ဆိုတဲ့ဟိုဘက်ကံကိုတက်လမ်းရောက်ရှိစေနိုင်တဲ့တရားဓမ္မကိုပါရဏလို့ဒီလိုခေါ်တာ အဲ့ဒီနာမည်နဲ့ပေးထားတဲ့ပါရယနပါရအယနနိဗ္ဗာန်လမ်းပြတရားလို့ဒီလိုပြောနေတယ်ပြောလို့ရတယ်ပေါ့ဟိုဘက်ကံကိုအယောက်လမ်းစေနိုင်တဲ့ခြင်းစင်တရက်ကိုပါရယနတဏှာဒီဘက်ကံမှာဘာဖြစ်တယ်ဆိုဥခြင်းတို့နာခြင်းတို့သိခြင်းတို့ဆိုတာဒီဘက်ကံဟိုဘက်ရောက်တဲ့အခါဥခြင်းနာခြင်းသိခြင်းဆိုတာမရှိတော့ ရှိတော့တဲ့ဟိုဘက်ကံဆိုလိုတာကဒီဘက်ကံရဲ့အဆုံးဆိုတာဟိုဘက်ကံပဲဖြစ်တာပေါ့အဲ့တော့ဥခြင်းနာခြင်းသိခြင်းနေလမ်းဆုံးသွားတဲ့နေရာကိုပါရလို့ဒီလိုနိဗ္ဗာန်လေးယူလို့ရပါရဆိုတာဘယ်လိုပြောတာလဲဆိုတော့နိဗ္ဗာန်ပဲနိဗ္ဗာန်ရောက်စေတတ်တဲ့လမ်းခြင်းစင်တရားကိုပါရယနာလို့ဆိုပြီးတော့သုတ္တတခု ရသော်ပြခေါ်တာအနုတ္တိရှားတဲ့တုတ်တန်တစ်ခုနုတ္တိရှားတဲ့ဆာအနုရှေးကြခဲ့တဲ့တုတ်တန်တစ်ခုလို့ပြောအနောက်တိုင်းသားတွေကတော့ဒီဗုဒ္ဓဘာသာဗုဒ္ဓဆင်းကိုလေ့လာကြတဲ့အနောက်တိုင်းကပိဋကပညာရှင်တွေလို့ဆိုပါဆိုစာပေလေ့လာတဲ့ပညာရှင်တွေကဒီ တုတ်တန်ဒီပါဠိတော်လားတရားတွေကိုသူတို့ကအာလိဘုဒ္ဓဆင်းလို့တတော်နာမည်ပေးတယ်။ရှေးဥပ္ပရဝတ္တတရားလေးမတန်ရှင်းကြတယ်။ဒါသူတို့အယူဆတစ်ခုပေါ့။သူတို့အဲ့ဒါအာလိဘုဒ္ဓဆင်းလို့ဒီလိုပြောနေမယ်လို့ဒီတုတ်တန်ဒီပါဠိထဲမှာရသော်ဗျာရဲ့တရားဥပ္ဖြစ်တဲ့ဓမ္မစကြာ ထုတ်နောက်ဆက်ပြီးရဟောတဲ့အနတ္တလက္ခဏာတုတ်တို့ဆာမပါရှိဘူး။အဲ့ဒါကြောင့်မလို့အာလိဘုဒ္ဓဆင်းတို့လည်းပြောလို့မရနိုင်ဘူး။ကျမ်းစာတစ်ခုအနေနဲ့စုဆောင်းထားတာတော့မှတ်နေ။တကယ်အနိတ္တတရားတွေကိုခကြလင်္ကာနဲ့စုဆောင်းထားတယ်။တုတ်တနိပါတ။တုတ်တဆိုတာရသော်ဗျာဟောကြားထားတဲ့ စင်းရင်းလေးတွေအဲဒီစင်းရင်းလေးတွေကိုစုပေါင်းပြီးတော့ထားတာနိပါတခေါ်တယ်ပြောမယ်ဆိုရင် collection of discourse ပေါ့ collection ကိုပြောတယ်အဲလိုစုပေါင်းထားတဲ့တုတ်တန်လေးတွေတုတ်တန်ဒီပါဆိုတော့အလုံးရှင်းကြတယ်အလုံးထင်ရှားတယ်ဆိုတာရှင်းကြတယ်ဆိုတာတတိယပြန်တော့လည်းမှန်တာတော့ဟုတ်တယ်မှန်တယ် ဒီပါရဏနာဆိုတဲ့ဒီတုတ်တန်ပါရဏဝက္ခဒီတရားနေသနာတော်ကိုဘုရားမြတ်စွာလက်ထက်တော်အခါကာလတုန်းကတည်းကစီကာစင်ကနှုတ်တဲ့ဆောင်ထားကြတဲ့ပုဂ္ဂိုလ်ရှိတယ်ဆိုတာအထောက်ထားပဲရှိနေကြတယ်။အင်္ဂုတ္တရနိကေတတ္တကနိဗ္ဗာန်မှာ နန္ဒမာတာဆိုတဲ့တုတ်တတုတ်ရှိဝေလူကန္တတိမြေကနန္ဒမာတာဆိုတဲ့ဥပဒကမှာဒီပါရယနာကိုနှုတ်တဲ့ဆောင်တာနှုတ်တဲ့ဆောင်တာတဲ့ဆိုတာအဲ့ဒီတုတ်တံမှာဖော်ပြတာနန္ဒတိုင်းမနဲ့ဆောဆောထားပြီးတော့နန္ဒမာတာဥပဒိကမကြီးဟာ ဘာသာဆောင်လေးကိုထွက်ပြီးတော့ตายရတဲ့အတန်နဲ့ဒီတုတ်လေးကိုရွတ်လိုက်ရှိပေါ့ဒီတုတ်ဆိုရင်လည်းမနေဘူးဝိ
ထုကထာက56ကထာရှိအမင်းခြေဒီကထာတွေက90ကျော်ရှိအလုံး184ကထာရှိပါရဏတစ်ခုလုံး184ကထာအစအဆုံးရပ်ဖတ်မယ်ဆိုရင်184ကထာဆိုစကလုံးအဖြစ်ပြောမယ်ဆိုရင်တခါတာတခါတာပုံမှန်အဖြစ်32လောက်ရှိတယ်။ဒီလိုပို့တာလည်းရှိတယ်။အသေဝနာသဗ္ဗရဏံဗဏိတနိသသေဝနာပူဇာသပူဇာနိယနာဣတံမင်္ဂလမௌဒ္ဓမံဆိုတဲ့မင်္ဂလာတော့မှာပါတဲ့ခန္ဓာလေးတပါရကို၈လုံး၈လုံးနဲ့ဖွဲ့ဆိုတာ၄ပါရဆိုတော့32လောက်ပေါ့။အဲ့ဒီလိုလုံးရေကတ်ပန်းစင်ညှိပြီးတော့ရေးသားထားတာပါဠိစာပေမှာဂါထာလို့ခေါ်တယ်။ကပြာလို့လည်းခေါ်တယ်။ဂါထာကပြာယမမာတော့ကပြာလို့သုံးတာများတယ်ပေါ့။ပါဠိစာပေမှာအဲ့တော့ဘာသာပြန်တဲ့အခါစတန်ဇာလို့လည်းပြန်တယ်ဗတ်စ်လို့လည်းပြန်တယ်ပေါ့။အဲ့လိုစီကံစနစ်တကျပြစ်တယ်နဲ့ဒီအတန်အပေါ့အတူအရှိအတန်အလေးအပေါ့စလုံးရည်နဲ့ကိုက်ပြီးတော့ရေးထားတဲ့ခပြအဲ့ဒီကံကောဒီပါရယနာတော့မှာ184ခါတာရှိတာအဲ့ဒါကိုနန္ဒမတ္တဆိုတဲ့ဥပဒိကမှာအဲ့ရတနေ့စောစောထားပြီးတော့နတ်သာဆောင်လေးမှာအမြဲတမ်းရွတ်တယ်အခုမြန်မာလူမျိုးတွေပရိတ်ကိုရွတ်ကြတယ်လို့ပဋ္ဌာန်းပါဠိတော်ကိုရွတ်ကြတယ်လို့ပေါ့တာတာရာရာအတန်လေးထုတ်ပြီးတော့တန်လေးတန်သာနဲ့ရွတ်ဖတ်တယ်ဆက်တယ်တရက်သူအဲ့လိုရွတ်နေတဲ့အချိန်မှာတုံ့တန်လည်းပြီးဆုံးရောအဆုံးနဲ့တတ်လိုက်ရောကောင်းငင်ရန်ကတာဘုခေါ်တန်တစ်ခုကြားမယ်ထူးဆန်းတဲ့ဖြစ်ဖြစ်ဖြစ်တခုပေါ့နော်။ကောင်းကင်ယံကတာလူခေါ်တိုင်းကြားတော့မော့ကြည့်ပြီးအခုတာလူခေါ်တာဘာတူလဲ။တမန်လူဆိုရင်တော့ကြောက်ပါမှာပေါ့။သို့တော်နတ္တမတ္တဥပတိကမကြီးကသူကအနာဂံဆိုတော့ကြောက်စိတ်ကုန်နေရှိ။တန်ကြားလိုက်တော့တာလူခေါ်တာဘာတူလဲလို့ဆို။နမတာလူခေါ်တာကျွန်ုပ်ဝိတ္တဝန္နမင်းကြီးဖြစ်ပါတယ်လို့ပြောတော့အစာပေတဲ့မှာလည်းမတန်တယ်။အဲ့တော့ဝိသုဏနမင်းကြီးမောင်တော်ဝိသုဏနမင်းကြီးဖြစ်ပါတယ်လို့။ဘာဖြစ်လို့ဒီလိုပြောတာလဲဆိုတော့ဗုဒ္ဓရဲ့တပည့်သားတပည့်တွေကဤကောင်မောင်နှမတွေပဲ။ယသောဘုရားကိုကိုယ်ဝယ်စိတ်ကတ်ကြတယ်။ဝိသုဏနမင်းကြီးကလည်းကိုယ်ဝယ်စိတ်ကတ်တယ်။တဏ္ဍမကဥပတိကမကလည်းဘုရားကိုကိုယ်ဝယ်စိတ်ကတ်တယ်။ဘာသာရေးဘာသာတရားအစင်တန်းမှာနန္ဒမတာဥပတိကမကသူကအနာခံဝိသုဏမင်းကြီးကသောတာပန်ဆိုတော့အမလို့ခေါ်လိုက်ပြီအသက်သူကကြီးပြီမဲ့ဝိသုဏမင်းကတက်တန်းနဲ့ပြောမယ်ဆိုရင်သူကနှစ်လက်နဲ့အသက်လည်းကြီးမှာပေါ့နော်မှန်ပါပါဘုရားတိုးတော့သူကသူ့ကိုယ်သူမောင်လို့ပဲပြောလိုက်တယ်မောင်ငယ်ပေါ့ကွာအမကြီးကဘာဖြစ်လို့အမကြီးခေါ်တော့သူလေဒီပฏิဝေဒဓမ္မအစင်တန်းသူလေမြင့်တယ်ပေါ့အရိယပုဂ္ဂိုလ်တွေကဒီလို30လေးရှိတယ်ကြောက်ခုကြလိုက်မယ်အနာရဝိသတိရဲ့သမီးတယောက်သူမနာဆိုတဲ့သမီးလေးရယောဂဖြစ်ပြီးအသက်တန်ဖြစ်တဲ့အခါအနာရဝိသတိကြီးကလည်းလူကြီးရဲ့မတန်များတယ်ကြောက်ကြကြီးဆိုတော့ဟိုလူကဖိတ်ဒီလူကဖိတ်နေအဲ့ဒါဤကိစ္စတွေမှာလည်းသူမပါမပြူသွားအိမ်မှာသမီးလုံးတဲ့သူအသေးအံဖြစ်နေတော့သူခေါ်ခိုင်းဒဲတာဖြစ်နေတယ်လို့ကြားလို့ရောက်လေလာရောသမီးပဲနဲ့နေသေးတယ်လို့ဆိုတော့မေးလိုက်တဲ့အခါကျပါပြောလို့ဆိုတယ်နေသာပါတယ်မောင်လေးလို့ပြောအဖေလည်းမခေါ်ဘူးအဲ့တော့လာလို့နေသေးကြတယ်လို့ခေါ်ပြီးတော့တည်သွားတဲ့အခါစိတ်မကောင်းဖြစ်တယ်။ငါသမီးလေး ဈေးစံကိုအဖေတောင်မှဒီလိုပြောသွားတယ်။ရောင်ရောင်မမားတွေပြောသွားတယ်။စိတ်မကောင်းဖြစ်တယ်။မြတ်စွာဘုရားစိတ်သွားလျှောက်တယ်။ဘာလို့ကူးတယ်တမင်ပြောတာအဖေ။အနာဝိန္ဒတိကသောတာပန်အဆင့်ပဲရှိသေးတယ်။သူကသောတာပန်အဆင့်နဲ့တာသွားပြီ။ဒါကြောင့်မလို့ပဋိဝေဒဓမ္မအဆင့်အဖြစ်သူကမြဲတယ်။ဒါကြောင့်မလို့မောင်လေးခေါ်တာပဲ။အရိယပုဂ္ဂိုလ်တွေမှာသူတို့ရဲ့တရားအဆင့်ကိုကြည့်ပြီးတော့ဒီအသက်အကြီးငယ်ရွေးချယ်နေရှိတတ်တယ်အဲ့တော့နာနမတာဆိုရင်ဥပတိကမကြီးကပါရဏတုတ်ကိုသူနှုတ်တဲ့ရွတ်ဆိုခဲ့တယ်ဆိုတာနှုတ်တဲ့ရွတ်ဆိုခဲ့ဆိုတာမှတ်တမ်းရှိလို့ဘုန်းကြီးတို့တွေသိရအဲ့တော့နာနမတာဥပတိကမကြီးပါရဏတုတ်ကိုရွတ်နေတဲ့အချိန်ဟာဘယ်အချိန်လဲလို့ဆိုလို့ရှိရင်ရှင်သာရိပုတ္တရာတို့လည်းတတော်တရားရှိကြသေးတယ်ရှင်မောကလန်လည်းတတော်တရားရှိတယ်မြတ်စွာဘုရားလည်းထင်ရှားရှိနေသေးတယ်ဆိုဘုရားလက်ထက်ကရွတ်ဖတ်တဲ့ဆဲအနေနဲ့တုတ်တန်တစ်ခုဒီလိုပြောလို့ရတယ်တုတ်တန်နေတဲ့မှာတချို့တုတ်တန်တွေကဘုရားပြိဋိဘံစံပြီးမှပေါ်လာတာနောက်ပိုင်းမှပေါ်လာတာလည်းရှိတယ်ဒါတော်တော်ရှင်းကြကြတယ်ပေါ့ဘလောက်ထိရှင်းကြကြလုံးလို့ဆိုမေးတယ်ဆိုလို့ရှိရင်ဒီပါရဏတ္တုဒီကမဆက်ချာတို့တဲ့တိတ်ပြီးတော့နောက်မကြဘူးလို့ပြောကမဆက်ချာတရားတော်ကြီးကကြာလာလို့ရှိရင်နှစ်နှစ်သုံးနှစ်ပဲနောက်ကြတယ်အဲ့လောက်ကလေးကစပြီးတော့ပေါ်ထွန်းလာတဲ့သုံးတာတစ်ခုပဲဒါကြောင့်မလို့အာလီဘုဒ္ဓဇင်းတို့နောက်တိုင်းကလူတွေကယူဆကြတယ်သောတာပန်ဆရာဝတ္တတရားဥဒ္ဓမဆရာဆိုပြီးတော့အတိများရဂါထာတွေနဲ့ရေးထားတာဖြစ်တော့တရားကလည်းမတန်လေးတက်တော့ဒီပါရဏတော့တုတ်တန်လို့ပါလို့ဆိုတာအတိနည်းနေတယ်လို့ရှိတယ်သို့တော့ရှင်အောင်မြန်မာစာပေကိုလေ့လာကြတဲ့ပုဂ္ဂိုလ်တွေကတတိထားမိကြပါလိမ့်မယ်အင်ဝါခေယဟန်တော်စာဆိုတော့ရှင်မဟာသီလဝန္တကပါရဏနာဝတ္ထုဆိုပြီးတော့ရေးခဲ့ပုံလေးရှေးအရေးသားတယ်လေဒီကနေ့ကနေဒီစာအုပ်ရှာပြီးတော့ဖတ်ကြည့်မယ်ဆိုရင်ရမယ်တော်တော်အရေးသားတယ်တော့ခလေးခနဲ့နည်းနည်းကွဲလွဲကောင်းကွဲလွဲလိုက်မယ်ပါရဏနာဝတ္ထုဆိုပြီးတော့ရေးထားတာရှိတယ်ရှင်မဟာသီလဝန္တရေးတဲ့စကံဖြည့်အရေးသားတစ်ခုဒီပါရဏနာဝတ္ထုဆိုဒီပါရဏနာတော့ပါရဏဒေသနာကိုပဲပါတာပြန်ပြီးတော့ရေးထားတဲ့သဘောပဲအဲ့တော့မြန်မာစာပေပါဠိနဲ့ဆက်နွယ်တဲ့မြန်မာစာပေလေ့လာလည်စားကြတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဒီနာမည်ကရင်းနှီးပြီးသားဖြစ်ပါလိမ့်မယ်ပါရာယနာနိဗ္ဗာန်တစ်ဖက်ကမ်းကိုတလန်းစင်တိုင်းနဲ့အကျင့်တရားသုံးပုံနိဗ္ဗာန်လမ်းပြတရားဒီလိုဆိုတာအဲ့တော့ဒီပါရဏာဆိုတဲ့တရားမှာအမှန်တမ်းလဲစိတ်ဝင်စားစရာကောင်းတယ်ဒီနေ့တော့ခွန်ကြီးတို့ဒီပါရဏာတုတ်ရဲ့ background လို့ပြောရမယ်ဘုဒ္ဓကျောင်းတော့ပဲဒီနေ့တော့ခေါ်တယ်နောက်ရည်တောင်ရည်ကြတဲ့အခါကျတော့လေးနဲ့တဲ့မိခုံပု္ပ္ပစာလေးနဲ့ရသော်ပြားရဲ့ဖြစ်ဆိုချက်တွေတွေ့ချင်းသုံးဖို့အတွက်မိခုံမေးတဲ့ပုံကိုယ်တွေကလည်းပဲအဲ့ဒီခစ်မှာတော့တကယ်ပညာဓာတ်တယ်ပညာဓာတ်အဲ့ဒီပုံကိုယ်တွေကမေးကြတာအဲ့တော့ဒီပါရဏတုတ်ဖြစ်ပေါ်လာပုံပါရဏဒေသနာဖြစ်ပေါ်လာပုံဘယ်လိုဖြစ်ပေါ်လာမလဲလို့သူရဲ့ historical background ကိုပြောချင်တာပေါ့ဒီသမိုင်းနောက်ခံပြန်ပြီးတော့ကြည့်ရအောင်ကောတလတိုင်းတဝတိကြီးကိုအုပ်ဆုံးလာတယ်ဘုရားလက်ထက်ကအုပ်ဆုံးလာပထမမဟာကောသလမင်းကြီးလို့ခေါ်တယ်အဲ့ဒီမဟာကောသလမင်းကြီးရဲ့တာကြတော့ပသိနတိကောသလမင်းလို့ခေါ်တယ်မ ရသောဗျာနဲ့တရင်တည်းတွေ့ဆုံပြီးတော့ထထတော့တယ်နေမှာမှတ်တမ်းတင်ထားတာပသိနေတိခေါ်သလားမယ်တောင်တောင်အီအီတွေအိမ်မက်တွေမက်တဲ့ပုံကိုကြီးပေါ့နော်မှန်ပါပါခေါ်သလားအိမ်မက်16ချက်အဲ့ဒီပသိနေတိခေါ်သလားမယ်မက်တာမှန်ပါပါအဲ့သူ့ရဲ့အဖေကိုမဟာခေါ်သလားလို့ခေါ်တယ်ဒါကတော့ဒီအမျိုးကိုဆွဲပြီးတော့ခေါ်တာပေါ့ကောသလဆိုတဲ့တိတ်တယ်ကောသလတိုင်းကိုအစိုးရတဲ့ကောသလဘယင်းဆိုတဲ့နာမည်နဲ့ပြောတာနာမည်မပါဘူးတရားဝင်သူ့ရဲ့ပါခင်ကြီးတွေကတော့မဟာကောသလလို့ပဲဒီလိုမှတ်တမ်းတင်ထားတယ်ဗမာယာဆိုနေမှာလည်းတခါတလေဘယင်းတွေရဲ့နာမည်ပြောက်ဘယင်းနာမည်တွေပြောက်နေတယ်မှတ်တမ်းတင်ထားတာပရဒမလဲတယ်ပေါ့ဟိုအနောယထာတို့ကြတာဘယင်းနာမည်နဲ့တင်ထားတာအနိရုဒ္ဓအနောရထဘယင်းနာအောင်လို့ဘယင်းနာအောင်ကြောထင်းနောယထာကနေပြီးတော့ကြောထင်းနောယထာမခေါ်တော့ပဲနဲ့ဘယင်းနာအောင်လို့ခေါ်လာဥအောင်စေယအလောင်းဖရာလို့ခေါ်လာတယ်နောက်ပိုင်းကျတော့ကောင်းမောင်စေယဆိုရင်နောက်ပိုင်းမှကျတော့ဘလို့ခေါ်ရတော့ဆိုနာမည်မဟုတ်တော့အဲ့ကျမင်းတို့မင်းတို့ဒီဘောမင်းတို့ကမင်းတို့မင်းကနေပြီးတော့ထောက်ပြီးတော့ခေါ်တဲ့အခေါ်ဝါးတွေကများမြန်မာယာဆိုရင်လည်းမရေးတဲ့ခါအဲ့ဒီပုံစံနဲ့ရေးတယ်။ဥပမာမယ်ဘိုးတော်မင်းတရားဘုသူ့ဘိုးတော်မှလည်းသိတကယ်ကတော့ဘိုးတော်မင်းစားမင်းတို့မင်းကြီးကရဲ့အဘိုးတော်ဘိုးတော်ကိုခေါ်လိုက်တာသူ့အနေနဲ့နှံ့ခေါ်ဘာကြီးတော်မင်းတရားဆိုတယ်မင်းတို့မင်းကြီးရဲ့ဘာကြီးမို့ဘာကြီးတော်ခေါ်တာအကြဘုသူ့ပါကြီးမှလည်းမသိဘူးကို့ပါကြီးမှလည်းမသိဖြစ်တယ်အဲ့တော့မင်းတို့မင်းလက်ထက်မှာရေးတဲ့စာတွေဖြစ်ပြီးအတွက်ကြောင့်ဘိုးတော်မင်းတရားကြီးလို့တို့တုံးတယ်ပါကြီးတော်မင်းတရားလက်ထက်တို့တို့တုံးတယ်သူ့ရဲ့ခမည်းတော်ကြတော့ရွှေဘုံမင်းလို့လည်းတုံးတယ်ဘာယာဝရီမင်းလို့လည်းတုံးတယ်ပေါ့သူငယ်ငယ်ကပိုင်စားခဲ့တဲ့မြို့ရဲ့နာမည်နဲ့အဲ့လိုခေါ်တယ်မှန်ပါဗျာမင်းတို့မင်းကြတော့စားခဲ့တဲ့မြို့ကိုငယ်ငယ်ကပိုင်လာရရတဲ့မြို့ကိုဆွဲပြုတ်ပြီးတော့မင်းလုံးလို့ခေါ်တာသူ့ရဲ့လူနာမည်ငယ်နာမည်ကမောင်မင်ပေါ့ဘယင်းဖြစ်တဲ့အခါမှာနာမည်တွေဖွဲ့တယ်ဖွဲ့နာမည်တွေတော့ရှိတာပေါ့သူတမသာသာတို့ဘာတို့ဒီလိုဟာမျိုးဖွဲ့ရတယ်ပဲတူးတီတော့မှတ်ဖွဲ့ရတော့တော်ခက်တယ်မြန်မာယာဆိုရင်ထားကြည့်လို့ရှိဒီဖွဲ့တယ်လေကဖွဲ့ပေးသွားတာဆိုတူးနေတာခုခေတ်တိုင်းတူးတာပါပဲဝန္ဒကျော်ထင်းတို့အလင်းကားကျော်စွာတို့အဲ့လိုတူညီတဲ့ဘွယ်ရည်တွေနဲ့ဒီလိုခေါ်သွားတာရာဇဝင်ရေးတဲ့ပုံစံတွေကတွေ့အောင်လို့ဆုံးပြီးတော့ဗာလိရောမင်းတရားတို့ဘိုးရောမင်းတရားတို့ဒီလိုပဲသုံးပါနောက်တော့ကျတော့ပကံမင်းတရားတို့ပကံမပိုင်စိုးတို့ဒီလိုသုံးလိုက်တယ်အဲ့ဒီခေတ်ကလှမ်းခေါ်တဲ့ဟာအဲ့အဲ့လိုပဲကောသလမင်းတို့ကန်ဒီနာမည်နဲ့တွဲဖက်ပြီးတော့ဒီလိုခေါ်လိုက်တာသောသောတားတော်ကြတော့ပတိနတိကောတလနာမည်လေးပါတာပတိနတိအဲ့ဒါခိုးယူစရာနာမည်လေးမှဲ့ထားတယ်ပရတိနံစိနာတိတိပတိနစီဆိုတာဟာနေစီကိုဓာတ်ဖြစ်အတံပြောင်းပြီးတော့ပတိနတိလို့ခေါ်တာပတိနဆိုတာယန္တုစစ်တက်ကိုဒီဆိုတာဇီကလာတယ်အောင်မြင်တယ်ယန္တုစစ်တပ်ကိုအနိုင်တိုက်နိုင်သူလို့ဒီလိုအဓိပ္ပာယ်နဲ့ပတိနတိလို့ခေါ်တာ။နောက်ပိုင်းကျတော့အဲ့ဒီအဓိပ္ပာယ်မဟုတ်ဘဲနဲ့အဓိပ္ပာယ်ကပြောင်းသွားတယ်။ဒါပြောင်းပြီးတော့လည်းပြောတာလည်းဖြစ်ချင်းဖြစ်မှာပေါ့။ခုခေတ်ကနာမည်ပြောင်းနေရလဲပေါ်တယ်လေ။တကယ်ပုံလားပြင်လိုက်တော့ပတိတတိဆိုတဲ့အဓိပ္ပာယ်ဟာဒီတကယ်ကိုကျန်တဲ့စစ်တပ်ကိုအနိုင်ယူလိုက်နိုင်သူဆိုတဲ့မင်္ဂလာရှိတဲ့နာမည်နဲ့ပေး။နောက်ပိုင်းကျတော့ဒီမင်းသားဒီမင်းကဘာဖြစ်အစာအမတန်ချီလာ။ဘုရားမအစာချီတဲ့အခါကျတော့သူ့ပွဲတော်ထုတ်တဲ့နေ့အခါမှာစစ်တဲ့တဲ့မှာထားရတယ်မလုံလောက်ဘူး။ဒေးရနေပြီးတော့အိုးတွေခမင်းကွက်တွေရံပြီးတော့ထားရတယ်။အဲ့ဒါကြောင့်မလို့သူ့ ဲ့ဒါနဲ့ပိုက်ကြောတဲ့ပါဠိစကားကအတိတ်တွေကိုဖွဲ့ဆိုလိုက်တော့ပတေနာပိဓိယတိတိပတေနတိပတေနာပိခုဘက်ဘေးဒီဘက်ဘေးရလည်းပဲဓိယတိအယံထားပြီးတော့ထမင်းကျွေးရတယ်တဲ့အစာကြီးလုံးတော့တွားယူနေမြောက်ဘူးဟိုဒီဘက်ယံထားပြီးတော့အဲ့ဒါကုံသွားရင်ထက်ပြီတကယ်စားနိုင်တဲ့ပုဂ္ဂိုလ်ကလည်းတကယ်ပဲပုံမြင်မဟုတ်ဘူးဒါဟုတ်လောက်တယ်ပေါ့မှန်ပါဗျာသူနဲ့ပတ်သက်တဲ့အစာကြီးလုံးအာကြီးလုံးသမင်းစားပြီးတော့မြတ်စွာဘုရားရှင်ရောက်လာလို့ရှိရင်သူဖြောင်းမြောက်မထိုင်နိုင်ဘူးဘုရားရှင်။နေရထိုင်အောင်လုံခက်။သမင်းကလည်းသိစားထားတယ်။ဘုရားရှင်လည်းရောက်လာတယ်ဆိုရင်သူကနေရထိုင်တာတော်ခက်။အဲ့ဒီမှာနောက်ပိုင်းမှာဘုရားကနှီးပေးတယ်။သူ့ရဲ့တူတော်မောင်အရဏမလည်းရင်းနေတယ်ပေါ့။ပௌတ္တရလူလည်းတို့လည်းရေးတယ်။သုတသနလူလည်းတို့လည်းရေးတယ်။သူကလည်းဒီဘုတ်ပြင်ပေးလိုက်တယ်အစာမကြီးဘူးရသော်ဘုရားရဲ့နှီးစနစ်ကိုလိုက်တာချင်းအဲဝိတ်ချတဲ့နှီးကိုခေါ်တယ်နော်မှန်ပါပါဘုရားအခုကဝိတ်ချတဲ့နှီးလိုက်တာချင်းလို့ရှိရင်နော်ရသော်ဘုရားပေးတဲ့နှီးကအစာကြီးတဲ့လူကိုချက်ချင်းလျှော့ပြီးအစာခံချက်ချင်းလျှော့အစာခံဘလောက်ထီတော့ဆိုတော့သူကစံတစိတ်ချက်စားတယ်ဆိုတော့သူရဲ့တူတော်မောင်ကိုမြတ်စွာဘုရားခန္ဓာလေးတော့သင်ထားတယ်။သင်ပေးထားပြီးတော့သူထမင်းစားနေတဲ့အချိန်မှာတတိပေးတဲ့အနေနဲ့ remind လုပ်ဖို့ဒီခန္ဓာလေးကိုကြွအတိတ်ပဲကတော့ဒီတတိရှိပြီးတော့အစာအစာကိုညံ့ညတ်တာကစားဖို့ဆိုပြီးတတိပဲနဲ့သုံးမဟောတာပေးတဲ့စားပိုက်ကလေးအဲ့ဒီလိုရွတ်တဲ့အခါမှာအစာစားတဲ့အချိန်လည်းမရွတ်နဲ့တဲ့စားလို့အလယ်တော့ရောက်တဲ့အချိန်လည်းမရွတ်နဲ့တဲ့နောက်ဆုံးထမင်းလို့စားရမယ်ဆိုကံဒီကျမှရွတ်တယ်ဘုရားကတင်ပေးတာအဲ့ဒါနဲ့စားတယ်သူစားပြီးတော့နောက်ဆုံးအလုပ်ရောက်တော့မယ်ဆိုရင်ကြည့်နေတယ်ဟောအဲ့ခန္ဓာလေးရွတ်လိုက်တဲ့အခါကျသူတတိယသာပြီးကဲမစားတော့နောက်ဆုံးတလုံးလျှော့လိုက်ရှုပ်ပစ်လိုက်တဲ့အခါကျတော့အဲ့ဒီနောက်ဆုံးတလို့ရဲ့စံစည်းတွေကိုခမင်းလုံးတွေကိုရေတွက်ပြီးနောက်ရကြတော့အဲ့လောက်လျှော့ချက်တယ်မသိဘူးသာလေးချင်းလျှော့တာတနေ့တနေ့အဲ့ဒီတလုံးစာတလုံးစာလျှော့သွားတာပြောနောက်ဆုံးကျတော့တာမန်ယောက်ျားတယောက်စားနိုင်တဲ့အနေထားတော့ထီအောင်ရတော့တော့ဘင်းကြီးကနေသာထိုင်သာရှိပြီးဖရာကိုတက်ချေးစုတင်လူလည်းတခါမရောက်တဖြည်းဖြည်းချင်းလျှော့ပြီးတော့ကျင့်ယူသွားတာလေတနေ့မှတစ်လုံးပဲလျှော့တာအဲ့တော့စားကြည့်တဲ့လူတွေအဲ့ဒါတကယ်လက်တွေ့ကျင့်သုံးပြီးတော့လုပ်ကြည့်ဖို့တော့ကောင်းတယ်ပေါ့နော်မှန်ပါပါဘုရားနေနေနေချင်းလျှော့တာအများကြီးလျှော့အောင်အများကြီးလျှော့ရင်ဒုက္ခရောက်မှာပေါ့မှန်ပါပါဘုရားအဲ့တော့တနေ့နေလျှော့သွားလိုက်တာနောက်ဆုံးကျတော့ဘုရားကအေးဘယ်လောက်ထိအောင်လျှော့ပါပြီတော့ဆိုအမှန်ရောက်ကြတယောက်စားနိုင်တယ်အေးနောက်မရွတ်နဲ့တော့အဲ့ဒီခါတာစားမစေတော့လွတ်ထားလိုက်အဲ့ဒါနဲ့သူခြေစွပ်တင်တယ်မြတ်စွာဘုရားခြေစွပ်တင်နေလို့ထိုင်လို့တော့ကောင်းသွားတယ်ဒီလိုစာပေကျမ်းမှာအမှတ်တမ်းလေးရှိတယ်ဒါပါဠိတော်မှာရှိတဲ့အမှတ်တမ်းပဲအထက်ကထားတယ်မဟုတ်ဘူးအဲ့တော့ဘုရားမြတ်စွာရဲ့တရားတော်တွေထဲမှာမြတ်စွာဘုရားရဲ့ဆုံးမသွန်သင်ချက်တွေကနိဗ္ဗာန်ရောက်ကြောင်းတရားကြီးမဟုတ်ဘူးလူ့ဘဝလူလောကမှာနေတဲ့ထိုင်တဲ့အခါမှာဇမ္မာရေးအတွက်ထောက်ကူပြုတာလူမှုရေးအတွက်ထောက်ကူပြုတာပညာရေးစီးပွားရေးထောက်ကူပြုတဲ့လိုက်နာချက်သုံးစရာကောင်းတဲ့အချက်နဲ့တူရောင်ရဆောင်ပါရှိတယ်ပိဋကတ်တော်ထဲမှာအလောင်းဆုံးတယ်ယမနင်္ဂါပိဋကတ်တော်ရောက်တာနှစ်ပေါင်းတစ်ထောင်ကျော်နေပြီဖြစ်တော်တယ်ရမလူတို့အများစုထဲမှာပိဋကတ်ပညာအရောက်နည်းနေတယ်။ဒါပြည့်လို့အရောက်ရဲ့နည်းနေတယ်လဲဆိုလို့ရှိရင် language ကြောင့်ပဲပါဠိဘာသာဆိုတဲ့ကိုယ်နဲ့တက်လမ်းမမီတဲ့ကိုယ်မသိတဲ့ဘာသာစကားတစ်ခုရဲ့အဟံအတားဖြစ်နေ language barrier ခေါ်တယ်။ဘာသာစကားတစ်တိုင်းကြီးကြောင့်လို့ကြော်ဖြတ်ဖို့ရခက်ခဲပြီးတော့နေကြတယ်ရမဘာသာပြန်ဆိုပြီးတော့ထားတဲ့ပါဠိတော်မြန်မာပြန်ရှိတယ်။သို့တော် ပါဠိစတိုင်ကိုမြန်မာစတိုင်ကြာကြာနာနာမပြန်မဲနဲ့ပါဠိစတိုင်နောက်လိုက်ပြန်ထားတာဆိုတော့ဒီဖတ်ရှိဖို့ရတဲ့လေးလံနေတယ်ပေါ့အတိတ်ကရှင်းငယ်နဲ့ဖြစ်မသွားဘူးစိတ်ဝင်စားမှုအားနည်းစေတယ်ပေါ့တကယ်တော့ပိဋကတ်ဘာသာပြန်တွေဟာအလွန်ဖတ်တဲ့ပိဋကတ်ဒီစုဆောင်တဲ့လေးစနစ်ကအကြောင်းအရာလိုက်စုဆောင်တာမဟုတ်ဘဲတခါတရံတော့အကြောင်းအရာလိုက်စုဆောင်တယ်တခါတရံကျတော့အကြောင်းအရာလိုက်မဟုတ်ဘူးအလင်းတင်တယ်လို့စုဆောင်ထားတာမျိုးတွေလည်းရှိတယ်အဲ့တော့ရွေးချယ်ပြီးတော့ဖတ်ဖို့တော့လိုတာပေါ့တော်တော်များများအကြောင်းအရာတွေဟာဘုရားမြတ်စွာဘုရားတရားတော်ညီညွတ်ညွတ်ဟောနေပေမဲ့လို့တကယ်အနှစ်ချုပ်ထုတ်လိုက်မယ်ဆိုရင်မဂ္ဂင်ရှင်းပါမယ်လားပဲမှန်ပါဗျာသစ္စာ၄ပါးတို့မဂ္ဂင်၈ပါးတို့ဒါတွေကတော့တကယ်အနှစ်သာရဘယ်တော့မှမပြောင်းလဲတဲ့အနှစ်သာရဖြစ်တယ်။အေကောင်းပြီအခုပါရဏဆိုတဲ့တုတ်တံဖြစ်ပေါ်လာတာဘယ်အစဖြစ်လာတာလို့ဆိုတော့အဲ့ဒီသာဝတိမြို့ကောသလဘုရင်ကြီးမဟာကောသလဘုရင်ကြီးရဲ့ပရောဟိတ်ပုံနာကြီးမှာတားတယောက်ပွေးလာ။အဲ့ဒီတားတယောက်မှာလည်းပဲထိုခေတ်ထိုကကလာကဗြဟ္မဏတွေဟာဝိဒါကျမ်းတွေကိုကြားနာနာသိယူလေးရှိကြတယ်။သူတို့စီမှာစာသင်ရတဲ့ကျောင်းသားဘဝနောက်ချာလဲလို့ဆိုလို့ရှိရင်58နှစ်။ဟာကျောင်းသားဘဝနဲ့58နှစ်။အိမ်တော်မပြောဘူး။အဲ40ကျော်မှအိမ်တော်ပြောတာ။ခုခေတ်ဆိုရင်လူပြောကြီးခေါ်ခါနော်တက်လေးစနဲ့ရှင်းနေကြတာမှာသူတို့အိမ်တော်ပြုတ်ချင်ပြုတ်မပြုတ်ချင်တောက်ထွက်တရားချက်ဒါဗြဟ္မဏီလိုက်နိုင်မယ်ထုံတန်းဆက်လာတစ်ခုဓမ္မစာရိကထအတ္တမ၄ပါးဆက်ချက်နဲ့ပါဓမ္မစာရိတဲ့အိမ်တော်ပြုတ်ရဘူးအချင်းမှာ58နှစ်ပညာသင်ရဗေဒကျမ်းတွေကိုသင်ရတယ်ပြရာကျမ်းလေးဆိုတာဒီကနေ့ဗေဒင်ထွက်တဲ့ကျမ်းလေးကိုပြောတာမဟုတ်ဘူးသူတို့စီမှာဒီပြီးကကျမ်းလေးကအတော်ပြည့်ပြည့်စုံစုံရေးထားကဗျာဖွဲ့နည်းတွေလည်းပါတယ်စေအကြောင်းတစ်ပင်တွေအကြောင်းတော်စုံစုံစည်းစည်းခုခေတ်ပညာရက်တွေအမျိုးစုံခွဲထားတယ်လို့ပေါ့နော်ရုခဗေဒာတို့ဘူမိဗေဒာတို့အာယုဗေဒာတို့ဒီဗေဒာတွေလည်းသူတို့စီမှာအဲ့ဒီခေတ်ကလည်းလမ်းမိတယ်လားရှိအဲ့ဒီပညာရက်တွေအားလုံးဆုံးဆုံးစီစီထုတ်ခဲ့ကြအဲ့ဒီတော့ဘာထူးထူးခြားခြားပါလာလဲလို့ဆိုရင်လူတွေအကြောင်းကိုလေ့လာထားတဲ့အကြောင်းရံပါတယ်မဟာပုရိသလက္ခဏာကျမ်းလို့ခေါ်တယ်လူတယောက်ရဲ့အင်္ဂယုတ်ကိုဆုံးဖြတ်ပေးနိုင်တဲ့ကျမ်းသူတို့သင်ညာလူသားတယောက်ဟာပြည့်ပြည့်စုံတဲ့အမတ်သား32မျိုးရှိမဟာပုရိသလက္ခဏာ32မျိုးတနည်းအားဖြင့်ပြောမယ်ဆိုရင်ပါရမီပုံရိပ်အမတ်တစိတ်တွေမတ်တစိတ်တွေပါတယ်အဲ့ဒီပါရမီပုံရိပ်မတ်တစိတ်တော့မဟာပုရိသလက္ခဏာ32မျိုးသူတို့ဝိဒါကျမ်းနေမှာသင်ရတယ်လောကကြီးမှာဖျားပွင့်နေဆိုတဲ့အကြောင်းနဲ့သူတို့သင်ရတယ်ဒါရင်သင်ထားလို့သူတို့ဖျားဆိုရတယ်သူတို့ကဒါတွေနဲ့တိုက်ချီတာသူတို့စာနဲ့တိုက်ချီတာရသော်ဖျားလက်ထက်ကဖျားစီကိုလာတဲ့ပုံကိုရအာလုံးဒါနဲ့တိုက်ချီတာကြီးပဲဖျားဟုတ်မဟုတ်အဲ့ဒီမှာမဟာပုရိသလက္ခဏာဉာဏ်ဆိုတာမဟာပုရိသလက္ခဏာ32မျိုးပါရှိတဲ့ပုံကိုဟာသူ့ရဲ့ဘဝလမ်းအသွယ်ပဲရှိတယ်လမ်းနဲ့တွေကဘာလဲဆိုတော့အိမ်တော်ပြုမယ်ဆိုရင်စကြမယ်ဟောရင်ပေါ့လေလူဝါမှာနေမယ်ဆိုရင်စကြဝဠာနဲ့ဖြစ်မယ်လူဝါကနေပြီးတော့တောက်ထွက်ပြီးတော့တရားချက်မယ်ဆိုရင်ခရာဖြစ်တယ်ဒီလမ်းနှစ်သွယ်ပဲရှိတယ်တခြားနေတတိယရေးစရာမရှိဘူးစကြမယ်ဖြစ်ရင်လည်းဖြစ်မယ်တော့မဟုတ်ဖရာရင်လည်းဖြစ်မယ်ဒါသာဝကြည့်ကြော်တယ်ဖရာလောင်းလေးမွေးလာတဲ့အခါအယံပြည်ရင်ဆရာတွေခေါ်တာမဟုတ်ဘူးဝိရဇာတိမှာလာတဲ့အချက်လက်တွေသူတို့အသေးစိတ်လေးလာကြည့်လိုက်တဲ့အခါဒီအချက်32မျိုးကိုရှာတွေ့တဲ့အခါဘရမင်းတွေက ခေါ်ကြတယ်သူတို့ဗေဒင်ကျမ်းမှာလာတဲ့အတိုင်းဝိရဇ္ဇနိမှာလာတဲ့အတိုင်းဟောဒီကလေးလေးမှာထူးခြားတဲ့အမှတ်သားတွေပါတယ်ဒါကြောင့်ကိုစကြမင်းရင်လည်းဖြစ်မယ်ခရိုင်ရင်လည်းဖြစ်မယ်တော့အဲ့ဒီချက်မှာထူးထူးချွန်ချွန်ပါရမီထူးချွန်တဲ့ကုဋေညာပုံနာတော့ကိုထက်မြက်တဲ့ပုဂ္ဂိုလ်တွေကြတော့သူကတိတိခြားခြားလေးကလေးကလိုက်တဲ့အခါကျကွဲပြားခြားနာမှုတာမန်ပုဂ္ဂိုလ်တွေကတတိပဋ္ဌာန်းမိဘူးသူတို့ကြတော့တတိထားမိတယ်ဘာပုရိသလက္ခဏာ32မျိုးရှိတာချင်းအတူပဲပဲလို့ပြီးပြင်းထင်ရှားတာနဲ့မပြီးပြင်းတာရှိသေးတယ်ပြီးပြင်းထင်ရှားပြီဆိုလို့ရှိရင်လက်နဲ့ပဲပြောစရာမလိုဘူးလက်တချင်တလန်းနဲ့ပဲရှိတယ်ဖျားပဲဖြစ်တာဟောပို့ပြီးတော့ပြီးပြင်းလို့ရှိရင်ဖျားပဲဖြစ်တယ်စကြဝဠာမင်းဖြစ်နိုင်လို့ဆိုပြီးတော့ဘုရင်ခါထူးတဲ့အခါတွေ့ခွာလိုက်မယ်ကွဋ္ဌညာပုံနာလက်တစ်ချောင်းနဲ့ထောင်ပြီးတော့ရွေးပြောတယ်ဆိုတာလေမှန
်ပါပါဘုရား
အေးအဲ့ဒီလိုဘာပုရိသဇန်နေဟုတ်လဲသူတို့ကလေးလံကြတာဒီပရမင်းတွေကအဲ့ဒီခေတ်မှာဆိုလို့ရှိရင်ပညာဓာတ်တွေလို့ခေါ်တာဘယင့်ရဲ့အကြံပေးဆရာလေးအဲ့တော့မဟာကောသလမင်းကြီးမှာပရောဟိတ်ပုရောဟိတာတိုင်းတော်ပြည်တော်အတွက်တကယ့်ကိုအကြံပေးအရာရှိအဲ့ဒီအကြံပေးပုဂ္ဂိုလ်ကြီးဘုရင်ရဲ့ဆရာတုတ်ပြီးသူသားဝေးလာတဲ့အခါမှာလည်းဒီပညာရည်တွေသင်ပေးသင်ပေးသည့်အတွက်ကြောင့်သူအဖေရဲ့ယာရုကိုဆက်ခံတာမဟာကောသလမင်းကြီးရဲ့သားကလည်းပဲကကတုပြည်ပညာသင်သွားတယ်ပြန်လာတဲ့အခါသူ့ကိုယာရုဆက်ခံခိုင်းတယ်ပတိနရိမင်းလက်ထက်ရောက်လာရောက်လာတဲ့အခါကျတော့ခေါနာကဘရောဟိပုံနာကြီးရဲ့သားကိုဘာဝရီလို့ခေါ်ဘာဝရီကယာရုဆက်ခံဘာဝရီကတက်ကြီးတယ်ကောသလလည်းတက်ကြီးတယ်အဖေလည်းထက်ကဘရောဟိဆိုတက်ကြီးလာတဲ့အခါကျတော့အေးချမ်းချမ်းနေတဲ့စိတ်ရှိတာပေါ့ဒါကြောင့်မလို့ပသိနေရီကောသလမင်းကြီးစီပန်ကြားပြီးတော့သူစီမှာဒီရချမ်းနေကိုတင်းနေတဲ့ចောင်းသားအဲ့ဒီចောင်းသားလေးတစ်ထောင်ဆရာဖြစ်တဲ့ចောင်းသားလေး16ယောက်ရှိတယ်အဇိတာတို့ကိတ္တမေတ္တရာတို့ပုံနကတို့သူ့နာမည်လေးနဲ့တည်တည်16ယောက်အဲ့ဒီတော့ပညာရက်ကလည်းပဲဒီဟာပဲတင်ရတာဆို16ယောက်တယောက်တယောက်မှလည်းပဲចောင်းသားပေါင်း1000 1000ရှိတယ်သူတို့အဲ့တော့တောင်း6000သူတို့တဏ္ဍပို့ချတယ်အသေးသေးတဏ္ဍပို့ချတယ်အဲ့ဒီမှာအေးအေးချမ်းချမ်းနေဖို့ဆိုပြီးတော့ခေါင်းဆောင်လုပ်တဲ့ဆရာကြီးကသူဘုရင်ရဲ့ပရောဟိတ်ရာထုကိုဆုံးလုပ်ပြီးတော်ရဲမှာသွားနေတယ်ဒါအဲ့ဒီခေတ်ကလောလောဆယ်နေပဲထားနေရတာဟုတ်ပါဘူးတတိယဟာအဖြစ်တော်ရဲမှာသွားပြီးတော့နေကြတယ်အော်ဘယင်ကြီးကတော့ခမပြုခြင်းမို့ပေါ့လေသူ့ဦးရဲ့နေမှာပဲနေပါလို့ပထမပြောတယ်နောက်တော့သူတို့လက်မခံဝေးပြီးဆိုတဲ့နေရာသွားမယ်တကယ်တော်ရဲမှာသွားနေပါဝရီပုံနာနဲ့သူ့ရဲ့တပည့်ကြီး16ယောက်သူတို့တတိကြီးတွေရဲ့တပည့်တွေကတခုတခုနဲ့တထောင်နေခြံရံပြီးတော့သူတို့ခရီးထွက်သွားကြ။ဘယ်လိုသွားတော့ဆိုအိန္ဒိယမြောက်ပိုင်းကနေပြီးတော့ဒက္ခိတာပထလို့ဆိုရယ်တောင်ပိုင်းကိုခရီးထွက်တာ။သူတို့မျိုးနဲ့တီးတဲ့နေရာတောင်ပိုင်းအရက်ကိုသွားတယ်။အတ္တကမင်းနဲ့အလကမင်းတို့ရဲ့ကင်းတန်းပေါ့အဲ့ဒီခေတ်ကတော့ကင်းတန်းနေလို့ပြောမှာပေါ့ပမာပြေမှာလည်းပဲအရင်တော့ကင်းတန်းနေရှိတာပဲအင်းဝါကတမင်းဒီနာကပခိုးတန်ယဝရီကထန်တာဝရီကတမင်းဒီလိုအုပ်စိုးခဲ့စကိုင်းပါဆိုလို့ရှိရင်တယဝရီကြီးရဲ့အရှိရကပင်ရကတမင်းစကိုင်းဘက်ကတမင်းဟောအဲ့လိုမြေဟိုဘက်ဒီဘက်တင်မယ်သူ့နေတဲ့သူအုပ်ချုပ်နေကြတာအိန္ဒိယမှာလည်းပဲအဲ့တိုင်းပဲပေါ့ဒီကလေးခင်မာကအိန္ဒိယနိုင်ငံကြီးတနိုင်ငံနဲ့ဆိုပြီးတော့စိုးရပဟိုစိုးရနဲ့ပုတ်ချုပ်တာကိုတော့ကတော့သူကမဟာရာဇာလို့ခေါ်တဲ့ဘင်းတွေကအတီးပြီးကိုတယ်လေးကိုမှအုပ်ချုပ်ကြတာပဲအတီးပြီးအုပ်ချုပ်နေကြတာအဲဒီတော့အတ္တကမင်းနဲ့အလကမင်းတို့ရဲ့ သူတို့တဏ္ဍာငံရဲ့ဈာမဂေါထာဝရီဆိုတဲ့မြစ်ကြီးရှိတယ်။အဲ့ဒီမြစ်ကြီးရဲ့အလဲကျွန်းတဲ့ကျွန်းကျွန်းတဲ့ကျွန်းရှိတယ်ကျွန်းကြီးတကျွန်းရှိတယ်။အဲ့ဒီကျွန်းပေါ်ကိုသူတို့သွားပြီးတော့နေကြတာပေါ့အေးချမ်းသာ။အဲ့ဒီကျွန်းကြီးကတချမ်းကအတကမင်းကပိုင်တယ်တချမ်းကအလကမင်းကပိုင်တော့ဟိုဘက်မင်းအတွက်ဝေတသိဒီဘက်မင်းအတွက်ဝေတသိပြီးပြီးတဲ့အခါသူတို့အဲ့ဒီမှာကျောင်းကြီးပေါ်မှာနေရာယူကြတယ်နော်။နေရာယူပြီးတော့သူတို့နေစရာစောက်ဦးတွေစောက်တယ်ဟိုတဲတွေထိုးတယ်ပေါ့။ပြီးတဲ့အခါကျတော့ပသိတိတိကောသနာမင်းကြီးရဲ့အစီအစဉ်နဲ့သူ့ဆရာကြီးတွေစစ်တောင်းတဲ့မှာစင်စင်ရဲဖြစ်မှာဆိုတော့အဲ့ဒီကျောင်းပေါ်မှာရွာပါတဲပေးထားတယ်တော့။လူတွေကိုရွှေ့ပြောင်းပြီးအဲ့ဒီနေရာမှာရွာတဲပေးထားတယ်။အဲ့ဒီရွာတွေကဖွံ့ဖြိုးတုတ်တက်လာတဲ့အခါကျတနေ့တနေ့ကိုအခွန်တသိန်းတသိန်းရတယ်ခွန်ကောက်တဲ့အခါအဲ့ဒီရတဲ့အခွန်ကိုအတ္တကမင်းကိုသွားဆက်တဲ့အခါအတ္တကမင်းကမယူဘူးဆရာကြီးပဲပေးပါလို့ဆိုသူတို့ကလည်းယသိသူတော်စင်ဘဝပြောင်းပြီးတော့ဘာဝရီပုံနှမ်းနဲ့တပြည့်ကြီး16ရောက်နောက်ပါနေတယ်အဲ့ဒီမှာနေကြတရားကျင့်ကြတယ်သူခိကခစ်စားခဲ့တဲ့တမထကျင့်စဉ်တစ်ခုကျင့်ကြံကြုတ်ကိုအထောက်ကြစံဒီပါရီရတယ်။ကောင်းကင်ကျန်နိုင်တယ်၊ဝိညာဉ်ရှိတယ်ဆိုတာတော့သိပြီးတော့ထင်ရှားဘူး။ဆိုတော့သမထကျင့်စဉ်တစ်ခုကိုကျင့်နေကြတယ်။အေးဆန်းညာအဲ့ဒီမှာနေကြတယ်ဆိုတာ။ဘာဝရီပုံနှံကြီးကဘာလုပ်လို့ရှိတယ်လို့ဆိုတော့ခုနအဲ့ဒီဇောကနေပြီးတော့ရတဲ့အခွန်နေအခွန်လာပြီးတော့ပေးတဲ့အခါအဲ့ဒါနဲ့သူကအလှူကြီးပေးသူရတာလေးနဲ့ညတာပြီးတော့ဇာနာကိုလှုပ်ပြစ်တယ်ပေါ့အားလုံးကိုလှုပ်လိုက်တယ်ရစ်ပူစော်တယ်လို့လည်းခေါ်တယ်ရစ်ပူစော်တယ်ဆိုတာနှစ်မျိုးရှိအလှူလှူပြစ်တာနဲ့ခေါနကရစ်ကတားတော်လေးတတ်တဲ့ဟာကိုလည်းရစ်လို့ခေါ်တယ်စကရီဖိုင်အဲ့လိုတားတော်လေးမတတ်ဖဲနဲ့တတ်တဲ့အလှူဒါနပြုတာကိုလည်းပဲရှင်ညလို့ပဲခေါ်တာပဲအဲ့လိုလှူဒန်းပြီးတော့ပြစ်လိုက်တယ်ဒီလိုနဲ့အဲ့ဒီဘာဝရဘာဝရပုံနာကြီးနဲ့သူ့ရဲ့တပည့်တွေခေါ်တော်ရီပြလေကောင်ကကျောင်းသွားပြီးတော့နေတာဘယ်ချိန်လုံးဆိုလို့ရှိရင်ရသော်ဗျာမပွင့်ခင်ရှင်းနေစောတယ်သူတို့ရှင်းနေစောတယ်ဘုရားတော်တော်ပထခင်သူတို့သွားနေတယ်ပေါ့အဲ့ဒီမျိုးရတယ်ပေါ့နော်သူတို့အဲ့ဒီရောင်းလို့ရှင်းနေဖြစ်တဲ့ရှင်းနစ်ကြတဲ့အခါမှာတောကမှာဘုရားဆောပေါ်လာတယ်။ရသော်ပြန်ပွင့်လာတယ်လို့ပြောတယ်။အဲ့လိုနေရင်ကနေပြီးတတိယဘာဖြစ်လာလို့ဆို။ဘာဝရီပုံနာကြီးကရှင်းပြရတဲ့အကုန်အလှူဒါနပြုအလှူဒါနပြုပြီးတော့အကုန်လုံးအလှူပွဲလေးသိမ့်လိုက်ပြီးသူ့စီမှာဘာမှရှိတော့လက်ချက်မရှိအကုန်လုံးလိုက်တယ်လူပြီးတဲ့အချိန်ကျမှအယုတ်ခတ်ဆိုးဆိုးတချေးထူထူနဲ့လမ်းလျှောက်လာတဲ့လိမ့်ဖဲလိမ့်ဖဲနဲ့ဆိုတဲ့ပုံနာတယောက်အလှူခံပုံနာတယောက်ပြုစီရောက်လာတယ်ရောက်လာတဲ့အခါကျတော့အဲ့ပုံနာကသူ့ကိုအလှူခံတယ်ပေါ့သူ့ငွေငါရလိုချင်တယ်သူ့ငွေငါရလှူပါပေါ့ဘာဝရီပုံနာကြီးရတယ်အလုံးလူလိုက်လို့ကုံသွားပြီသူ့လက်ထံမှာတရားအမှန်ရှိတော့ကထောင်ရတာရှင်လိုက်တာဘာမှလည်းသူ့စီကတိုက်ထားတာမရှိဘူးအဲ့ဒါနဲ့သူကလည်းရင်ကျေးကျေးပါပဲပြောဆိုနှုတ်ခွန်းဆက်နေရာတွေတွေပေးပြီးတော့အဲ့ဒီပုံနာလေးလေးစားစားသူကသူ့မှာဘာမှပေးစရာမရှိတော့ပါဘူးတဲ့အလုံးကလှုပ်ပြီးဖြစ်တော့ပါပြီဘာမှပေးစရာမရှိပါဘူးဆိုခုနလမ်းလျှောက်တဲ့ကလိမ့်ဖဲလိမ့်ဖဲနဲ့လူကလည်းမြစ်ပတ်လို့တချေးထူတဲ့အယုတ်ဆုံးဆုံးပုံတန်းကမလုပ်လေလို့ဆိုရင်ခမည်းကျုပ်ကိုလှူရင်လှူရဲမလှူလို့ရှိရင်ခမည်းခုနှစ်ရက်ပြည့်ရင်ခေါင်းခုနှစ်စိတ်ကွဲစေရမယ်ချိန်တာနော်အဲ့ဒါလို့ချင်းချောက်ပြီးတော့လှူခံတယ်ဆိုတာလည်းရှိခဲ့တယ်ရှိတော့ဟန်ဆောင်ပန်ဆောင်တဲ့သူကအစွမ်းတတိရှိတယ်အောင်ရောင်ပေါ့သေးသေးချာချာစနစ်တကျသူ့ရဲ့ဘာဝရီပုံနာကြီးနေတဲ့ သင်္ကန်းကြောင်းကလေးပေါ့လေအတ္တမလို့ခေါ်တဲ့တဲလေးမှာအဲ့ဒီရှေ့မှာသူကဟန်ဆောင်ပန်းဆောင်တမညက်တွေခင်းသူခြေတော့ခြေမန္တရားရွတ်လို့လုတ်နေတဲ့အခါကျချိန်စဲချိန်စဲခမကြီးကျုပ်ကောင်းတာမပေးဘူးဆိုလို့ရှိရင်ခொနေရကြလို့ရှိရင်ခမကောင်းခொနေစိတ်ကွဲစေရအိန္ဒိယမှာစာပေမှတ်တမ်းတွေထဲမှာအဲ့လိုချိန်ပြီးတော့တောင်းတာရှိတယ်။လူတွေကလည်းကြောက်တယ်။ကြောက်တော့ပေးချက်။ရသောမြတ်လက်ထက်တော့တဏှာမှာဆိုလို့ရှိရင်အဲ့လိုလူလိမ်တယောက်ကဘာလုပ်လို့ဆိုရလဲ။တပည့်မော်တက်။တပည့်မော်တက်ပြီးတော့ခြေကောင်းနဲ့တိတ်ခိုင်းကိုချစ်ပြီးတော့လင်းနှုတ်လို့ဆောက်ထိုးဆွဲတယ်။တော်လေးကျင့်ထားပေါ်ရ။အဲ့လိုဆောင်ရိုးဆွဲပြီးတော့ပြောတယ်လို့ဆိုရင်ငါတောင်းတာပြီးရင်ပြီးချက်မဟုတ်ရင်ငါဒီဘောကကြသေးလို့ရှိရင်မင်းတို့ရွာပြက်စေမယ်မျိုးပြက်စေမယ်ဘာဖြစ်မယ်ညာဖြစ်မယ်ပေါ့ချိန်ချောက်တော့သူဝိုင်းအောင်ကြည့်ပြီးတော့သူချိန်ချောက်တာကိုကြောက်ပြီးတော့ဝိုင်းစုပြီးတော့ပတ်စံပေးပတ်စံပေးတော့ပတ်စံလေးရတော့ဆင်းသွားတော့ဟုတ်အဲ့ဒါလူလိမ်ပြီးတော့စားတဲ့ပုံစံတွေကလည်းရှိတာခေဆက်ဆက်ဒီကနေ့ခုချိန်တာချိန်နေဆိုရက်ခက်ကတချိန်တော့မြန်မာပြည်မှာချိန်ခဲ့တာချိန်စားတယ်ဆိုတာရှိခဲ့ဘူးတယ်เนาะဟုတ
်ပါဗျာ
အဘိတပလို့ခေါ်တယ်တပချိန်စားဆိုချိန်စားဆိုရင်ဆိုတဲ့နေရာမှာ2မျိုးရှိတယ်ယုံအောင်ချိန်ပြောတာက1မျိုးเนาะကိုလို့ကိုယုံစီလို့ရိတ်ချိန်တာက1မျိုးတက်တဲ့ကိုဘာဖြစ်ပါစေညာဖြစ်ပါစေဆိုပြီးတော့ချိန်စဲတဲ့ချိန်တာတစ်မျိုးနှစ်မျိုးတွေ့ရဝိနည်းကျမ်းထဲမှာဘေကုဏီမတွေအဲ့လိုချိန်တာမချိန်ရဘူးလို့မြတ်စွာဘုရားသူရချိန်တတ်ကြတယ်လေအေးမဟုတ်ရင်ဘာဖြစ်ရပါစေသာညာဖြစ်ရပါစေအဲ့ချိန်တာတွေကလည်းပဲတကယ်တော့ဖြစ်တတ်တယ်ပိတဝတ္ထုမှာဖတ်လို့ရှိတယ်ကိုယ့်ရဲ့သားသမီးအသားကိုစားပါလို့ဤမဟုတ်တာပြောရင်အဲ့ဒီလိုဖြစ်ရပါလို့ဤဆိုတာတကယ်ကိုဖြစ်သွားတာဟုတ်ချိန်တော့မချိန်တတ်ဘူးပေါ့နော
်မှန်ပါပါဗျာ
ပုဂံခင်မှာဆိုလို့ရှိရင်ဖျားနေမှာချိန်စားရရေးထားတာရှိတတ်တယ်ပပိုင်းကြောင့်နေတိတ်လာတဲ့ပုံစံတွေ့ဘူးလေအဲ့ဒီချိန်စားရတဲ့မှာဘာတွေရေးထားတော့လို့ငယ်ငယ်ဖတ်ဖူးတာတိတိကျကျတော့မဟုတ်ဘူးဖတ်ဖူးတာဘာလို့လဲသာပြုစုထားတဲ့ဒါပြုတန်းထားတဲ့ကုသိုလ်ကောင်းမှုကိုပြည့်လို့ပြည့်စည်လောက်တဲ့ပုဂ္ဂိုလ်သည်သောမဟာဝိသိငရဲ၌ခံရစေတည်းဖယားကိုမဖူးရစေတည်းအရိမတိယဖယားကိုမဖူးရစေတည်းလို့အဲ့လိုချိန်တာမျိုးတွေတောင်းရှိတယ်။ငါပြုလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုကိုစောင့်ရှောက်ပြည့်ပြည့်တဲ့ပုဂ္ဂိုလ်သည်ငါနဲ့အတူဖယားကိုဖူးရချွတ်တန်းဝင်စေတည်းကောင်းတဲ့ဘက်ကလည်းပြောတယ်။ဖြတ်စည်းတဲ့လူကြတော့ခေါဏမဟာအဝိဇိငရဲ့နိုင်ဆိုတော်တော်လေးရက်ဆက်တာပေါ့နော်အဲ့ဒါဆိုလို့ရှိရင်ရှင်အောင်မရနိုင်ဖောက်တဲ့လူတွေဒုက္ခရောက်မှတင်သူတို့ချိန်တဲ့အတိုင်းပြဖြစ်ရတယ်နော်အခုလောလောဆယ်စကိုင်းမြို့မှာစီဟုံကြီးဆိုတာစီဟုံကြီးတည်သွားတယ်တရတိဟာပတိစကိုင်းမင်းဆက်ရဲ့နောက်ဆုံးမင်းပေါ့အဲ့ဒီနောက်ဆုံးတည်သွားတဲ့စီကုံကြီးအခုပြန်ပြီးတော့ပြင်းနေတယ်ဟိုတပေါင်းလာဆိုရင်ထိတင်နိုင်တဲ့အနေအထားလို့ရှိမခင်ရမယာစီကုံကြီးရှိတယ်စကိုင်းမှာစီကုံကြီးရှိတယ်ပင်ရမှာစီကုံကြီးရှိတယ်ဒီလိုဆရာတော်ဘုရားကြီးဥဆောင်ပြီးတော့လုပ်တယ်ဟိုတိုင်မှုလို့နဲ့စကိုင်းတိုင်းကဝိုင်းဝန်းပြီးကုသိုလ်ရှင်တွေနဲ့ကံရောက်လို့ရှိရင်တော့အဲ့ဒီဖျားဖူးတွေ့ကြရမှာ။တရတိဟပတိဘယင်တဲသွားတဲ့စီကုံကြီး။အဲ့တော့ဒီစီကုံကြီးမှာဌာပနာဖောက်တော့တခွဌာပနာဖောက်ပြီဆိုတာ။ဘာရင်ဖောက်တော့လို့စိန်ရလိုက်ကြည့်တယ်ဆိုရင်ရှင်စိန်တို့တွေငွေစိန်တို့တွေတံပိုးရှိတာတွေကိုဖောက်ပြီးတော့ယူသွားတယ်။အဲ့တော့စစ်ကင်းကဒုတိယကမ္ဘာစစ်ကင်းမြန်မာနိုင်ငံမှာကာကွယ်ဆောင်ရှောက်မှုအားနည်းတဲ့နေရာတွေမှာဒီလိုပဲဘုရားတွေဖောက်ထွင်းမှုခံရတာအများကြီး ဲ့တော့ဘုရားထဲမှာဒီလိုတန်ဖိုးရှိတာမလုပ်ထားတာတချို့လည်းပဲစဉ်းစားကြမှာစဉ်းစားဘုရားထဲမှာထာပနာထာပနာတယ်ဆိုတော့ထဲ့သွင်းတာနော
်
ထာပနာရဲ့အဓိပ္ပာယ်ကထဲ့သွင်းခြင်းတည်ထားခြင်းဆိုတဲ့အဓိပ္ပာယ်အဲ့တော့ယရနာတွေဘာကိစ္စဘုရားထဲမှာထဲ့ကြတာရောလို့ဆိုတကယ်အစ်စ်မှန်ကဟုတ်ငါကညာသားကြီးအမြင်နဲ့ကြည့်ရင်ဆိုဒါအကျိုးမရှိဘူးပေါ့ပြောမှာပေါ့တို့ကနော
်
ဒါတွေထက်လိုက်လို့ဘာအကျိုးရှိမှာဘုရားရေဝါတော်ဆင်းလို့ထဲ့တာတော့ထားပါယရနာတွေထဲ့ကိုကိလည်းထဲ့တာပဲကြီးညိုတဲ့ပုံစံတွေကကိုယ်တရားတရားနဲ့ကိုထဲ့ကြဘာအတွက်ထဲ့တာတော့လို့ဆိုကြီးညိုလို့လူတာပဲဘာလို့ဖို့လို့ဆိုရင်လူတာပဲဆိုဘာလို့ဖို့လို့တိသို့သောတကယ်အစ်စ်မှန်ရွယ်ချက်ကိုလိုက်ပြီးတော့ကြည့်မယ်ဆိုရင်ရွယ်ချက်ကရှိတယ်ယေရှုရဲ့ပရိနိဗ္ဗာန်ဆံသွားတော့ဘုရားရဲ့ဓာတ်တော်တွေကိုခွဲဝေလိုက်တာရှစ်ပြည်တော်မင်းတွေကိုခွဲဝေပြီးတော့ပေးလိုက်တော့ဓာတ်တော်တွေကရှစ်ပြည်တော်ရောက်သွားအဲ့ဒါတွေကဒီဓာတ်တော်တွေအတွက်အန္တရာယ်ဖြစ်မှဆိုလို့ဆိုပြီးတော့ရှင်မဂ္ဂသဗ္ဗတို့ကတကူတော်နဲ့အကောင်လုံးတနေရာစုဇာတနာမင်းနဲ့တိုင်ပင်ပြီးတော့ဓာတ်တော်ထိုက်ကြီးတစ်ခုလုပ်ပြီးဓာတ်တော်ရဲ့အဲ့ထောင်ဆုထည့်တာအဲ့လိုဆုထည့်ထားပြီးတော့အမတန်တမိုးရှိတဲ့ဗျာညာတလုံးကိုအဲ့ထောင်မှာထည့်တာဆယ်ရန်တရားတွေတတ်ဆင်ပြီးတော့ထားတယ်ပေါ့လာပြီးတော့မယ်နဲ့အဲ့ထောင်မှာစာရေးထားတယ်မတတ်နိုင်တဲ့ပုဂ္ဂိုလ်ဟာဒီဓာတ်တော်တွေနောက်ချိန်ကျရင်ဒီဓာတ်တော်တွေကြီးပြည့်စည်လို့ပြည့်စည်ဖို့ရတဲ့ငွေကြီးပတ်တတ်နိုင်မှုဆိုလို့ရှင်ဟောဒီဗုဒ္ဓမြတ်လုံးကြီးကိုရောင်းချပြီးတော့ဘုရားကိုပြင်ပါအဲ့တော့ယရနာတွေထက်သွင်းပြီးတော့ထားခဲ့တယ်ဆိုတဲ့အဓိပ္ပာယ်ဟာသင်္ခါရသဘောတရားညာတနည်းစားပြတ်ပါပဲ maintenance လို့ရလေမှန်ပါပါ maintenance အတွက်ထည့်ခဲ့တာလို့ဒီလိုယူမယ်ဆိုလို့ရှင်တော့အကြီးရချက်ကောင်းတယ်နော
်
မိတ်တိန်စ်အတွက် deposit လုပ်ထားခဲ့တာဒါတွေကိုယူပြီးတော့ဖရားကိုပြင်ရမယ်ဟုတ်ပါဘူ
း
ဒီလိုဆိုလို့လားအဲ့ဒီမှာထားခဲ့တာတော့အဲ့ဒီရွယ်ချက်ပဲအဲနောက်ကျတော့ဒီရွယ်ချက်ကလည်းပြင်းပြင်းပြောက်လာတဲ့သဘောရှိမှာရှိမှာဒါပြီးတော့ဘယ်လိုဟာတော့ဆိုလို့ရှိရင်ယမပြေမှာကုသရှင်တွေစိုက်ဖို့ထိုးနေရှိကြတယ်လေဖရားတတိုင်းတို့ဘယ်လိုညာလို့အကုန်လုံးပါကုသရှင်ဘာလို့ထိုးတာနာမည်ကြောညာတာလားဘာလို့တာတော့ရည်ရွယ်ချက်ကပါလဲကိုယ်လူသိစေချင်လို့ထိုးတာလားလူသိစေချင်လို့ထိုးတယ်ဆိုရင်တော့တိတ်ခေါက်တယ်เนาะမှန်ပ
ါ
ပါဘုရားသတိလည်းပါဖြစ်တယ်ကိုယ်ကကုတာပဲပေါ့မှန်ပါပါအဲ့တော့ဘာလို့ထိုးတာတော့လို့ဆိုတော့ထိုးခြင်းရည်ရွယ်ချက်ကဘာလို့ဆိုအမြတ်ဝေတဲ့သဘောယင်းတဲ့ပုဂ္ဂိုလ်ကတာဓုခေါ်ရအောင်လို့ဒါရမလို့နောက်ပိုင်းမှာကုသိုလ်ရှင်ကြီးရဲ့နောက်ဆက်တွဲမှာရှင်တို့ကကောင်းမှုဆိုတဲ့နောက်မိသားစုကောင်းမှုဆိုတဲ့နောက်မှာဘာပါတော့ဆိုတော့နတ်လူသားလူခေါ်စေတော်ဆိုတာပါခုခေတ်တော့အဲ့ဒီနတ်လူသားလူခေါ်စေတော်ဆိုတာပျောက်သွားပြီးတော့မလုပ်လဲဆိုရင်နာမည်ကျော်ညာတာဖြစ်သွားပါဟုတ်ဒါပျောက်လဲလာတဲ့သဘောပေါ့เนาะ
ဟ
ုတ်ပါဘူးဘုရင်အိဗယ်ပျောက်သွားပြီးတော့ပျောက်လဲလာတဲ့သဘောတွေဟာဒီလိုပဲရှိတတ်တယ်ပေါ့တကယ်စပြီးတော့လုံးတဲ့အချိန်ကတော့အိဗယ်ရှိတယ်အဲ့ဒီအဓိပ္ပာယ်ရှိတာလေးတွေကနောက်ပိုင်းကျတော့အဓိပ္ပာယ်မသိတဲ့အခါကျတော့တစ်မျိုးတစ်မျိုးပြောင်းလဲပြီးတော့သွားတတ်တယ်။မှန်ပါဗျာ။အေးအဲ့ဒီမှာလည်းအခုဒီပြန်ပြီးတော့ဆက်ကြရအောင်။ဘာဝရိပုံနာကြီးမှာလာပြီးတော့ခဏကကဏ္ဍငွေကြေးအလိုရှိတဲ့ပုံနာကလိညာပြီးတော့ခမရာချုပ်ကိုမပေးဘူးဆိုရင်ခொနရဲ့အတွင်းကောင်းပြတ်ကြစေ။အဲ့တော့ဟိုမှာအဖိုးကြီးအသက်120ရှိနေပြီ။အဲ့ဒီအချိန်မှာစိတ်ကြက်တာ။အော်စဉ်းစားကြည့်ပါသူ့လားချိန်သေးသွားတာ။ဟိုခொနရဲ့အတွင်းကောင်း80ကျွဲရမယ်။ရှင်းကြလား။လားချိန်သေးသွားတဲ့ကစိတ်ကြက်တယ်မစားနိုင်မကောင်းနိုင်ဖြစ်။ခொနရဲ့တိတိမစားနိုင်မတော့နိုင်မစားနိုင်ဘူးအိမ်မပြောဘူး။သူ့ကိုချိန်ဆပြီးတော့သွားတယ်သူ့မှာလည်းပေးစရာလည်းမရှိဘူးအဲ့ဒါလို့ဖြစ်တာအဲ့ဒါလို့စိတ်ဆင်းရဲပြီးတော့နေတဲ့အခါညကျတော့ သူတင်ငန်းကြောင်းကိုစောင့်နေနတ်ကနေပြီးဒါပြောတယ်ဒီလူဟာဘာပညာဘာမှမတတ်ဘူးအလကားလိန်လာမယုံနဲ့ပါသူကခေါင်းဆိုတာလည်းမသိဘူးနော်ဗုဒ္ဓဆိုတဲ့စကားလုံးကိုသုံးတယ်ခေါင်းဆိုတာလည်းဘာဆိုတာမသိဘူးခေါင်းပြုတ်ကြတယ်ဆိုတာလည်းမသိဘူးအခုတော့သူချိန်နေသေးပဲခေါင်းခုနှစ်စိတ်ကွဲဆိုတာအဲ့ဒီလိုနှစ်စိတ်တို့သုံးစိတ်တို့လေးစိတ်တို့ဘာလို့မကွဲတာလဲကွဲရင်အညီညပဲကွဲတဲ့နေမဟုတ်လားဘယ်နေရာပဲကြည့်ကြည့်တတ္တတာမုတ်တာဖလက်တိခေါင်းခုနှစ်စိတ်ပဲကွဲရဒါနဲ့ခုတ်ကြည့်ခုနှစ်စိတ်တော့မကောက်ဘူးလေးလေးချမ်းချမ်းနေလဲလေးစိတ်ပဲကွဲမှာပဲနှစ်နေရာချမ်းဘာဖြစ်လို့ခုနှစ်စိတ်ဖြစ်ရလဲစာပေကျမ်းစာတွေမှာခုနှစ်စိတ်ဖြစ်ရခြင်းကြောင့်ရှင်းထားတာမတွေ့ဘူးရှစ်စိတ်ကို꿰ပါလားနော်လေးစိတ်꿰လည်းရတာရှစ်စိတ် 꿰လည်းရတာခြောက်စိတ် 꿰လည်းရတာဘာဖြစ်လို့ခေါင်းအောင်ခုနှစ်စိတ် 꿰ရတာလို့ဆိုတာစောင်းတို့ထဲမှာတော့ထူးထူးဆန်းဆန်းရေးထားတယ်ဟုတ်ကောမဟုတ်သူအဖြေလေးတော့ရတာပေါ့နော်ခေါင်းခုနှစ်စိတ် 꿰ဆိုတာတဲ့ခေါင်းမှာခေါင်းပိုင်းမှာကြည့်ကြည့်လိုက်မျက်စိကနှလုံးရှိတယ်အဲ့တော့မျက်စိနှလုံးအတွက်ကနှစ်ချမ်းပဲသိကြတယ်။နားကတစ်ဖက်ရှိနှစ်ချမ်းပဲ။နှာခေါင်းကလည်းနှစ်ပေါင်းရှိတော့နှစ်ချမ်းပဲ။ပါးစပ်ကတော့တစ်ပေါင်းထဲပဲ။အဲ့တော့6ခုရဲ့ပါးစပ်ရဲ့တစ်ခုရဲ့ဆိုတော့ခုနှစ်စိတ်ပေါ့။ဒီလိုဆိုလို့ရတော့တစ်ခုစီဖြစ်သွားတယ်။မျက်စိနှလုံးနဲ့တစ်ခုစီဖြစ်သွားမယ်။နားနှစ်ဖက်ကလည်းတစ်ခုစီဖြစ်သွားမယ်။နှာခေါင်းနှစ်ပေါက်ကလည်းတစ်ချမ်းစီဖြစ်သွားမယ်။ပါးစပ်ကလည်းတနေရာဖြစ်သွားမယ်။အဲ့ဒီလိုကျန်ရပါမယ်ရေးထားတဲ့စာအုပ်လို့ငငယ်တော့တွေ့ဘူးတယ်စာထဲမှာအများအားပါတယ်တတ္တထာမုတ်တာဖလက်တုတတ္တထာခုနှစ်စိတ်မုတ်တာဥခေါင်းနေဖလက်တုကျွဲစီသတိဆိုတော့ချိန်တာလေအဲ့တိုင်းအဲ့တိုင်းနဲ့ချိန်ရသော်ဘုရားကိုယ်တိုင်ကလည်းအဲ့ဒီလိုပြောတယ်အပ္ပထလူလင်မှာရသော်ဘုရားမေးတာကိုမဖြေရတဲ့ငုတ်တုတ်ထိုင်းနေသူဘုရားကเอเมพี่พี่มาเปลี่ยนรู้สิแม้กองคน20ไกวเลยเนี่ยเปล่าพี่จะว่าละคน20เนี่ยเนาะ30ไกวเลยมั้ยหรือပြောတာ40ไกวเลยมั้ยหรือပြောတာไม่ถูกคน20จริงเว้ยกองเนาะเออไอ้นี้ดอกဖြတ်ละเสียอ่ะရှိတယ်คน20ไกวเนาะเอไอ้นี้มุฑฒะเนี่ยมุฑฒะธิปาฏะဆိုစံလုံးကိုတုံးတာมุฑฒะဆိုတော့อุทัยกองမုတ်တာဒီပါဒဆံခေါင်းပြုတ်ချက်ခေါင်းကုန်းစိတ်꿰လိမ့်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ခေါင်းနဲ့ခေါင်းပြုတ်ချခြင်းဆိုရင်ဒီအချက်ကိုဒီလူလိန်ပုံနာကမသိပါဘူးလို့အဲ့ဒီနတ်ကပြောတယ်ဆိုတော့ပုံနာကြီးကဘာဝရီပုံနာကြီးကဒါလို့ဆိုလို့ရှိရင်နဲ့အရှင်နာရောသိပါသလားလို့သူပြောပြသမှာတဲ့မုတ်တာဥထိတ်ဆိုတာဘယ်ဟာပြောတာလဲဥထိတ်ပြုတ်ကြခြင်းဆိုတာပြောရတယ်ဆိုတော့ကျွန်တော်လည်းမသိဘူးတဲ့ခင်ဗျာဒါဖရာမှာရှင်းပြောနိုင်မှာကျွန်တော်လည်းမသိဘူးတဲ့ဒီမုဒ္ဒာနဲ့မုဒ္ဒာဒီပါတာဖရာမှာသိမယ်ဆိုတော့ဒါပြင်ဖရာဆိုတာရှိလားဆိုတော့ဟာဖရာရှိပြီတဲ့တာဝတိပြည်မှာရသော်ဘုရားပွင့်နေပြီအဲ့ဒီနေရာလေးမှာဒီတုတ်တံမှာဖရာအကြောင်းလေးပြောပြတာအဲ့ဒီနတ်ကပြောပြတယ်ဘုရားအကြောင်းပြောရသော်ဘုရားရှိနေပြီတဲ့ရသော်ဘုရားတန်ဘုဒ္ဓကိရဏမရေကိုယ်တိုင်သိတယ်တပ္ပဓမ္မတာပါတယ်ကိုတရားဓမ္မတွေနဲ့တရားအလုံးရဲ့တစ်ခက်ကန်းပေါ့တရားအလုံးကိုပိုင်ပိုင်နေနေသိထားတဲ့ပုဂ္ဂိုလ်ဖြစ်တယ်မသိတယ်ဘာမှမရှိဘူးတဲ့ဟောနောက်တစ်ခုကသဗ္ဗပညာဖလပတ်တော်အဘိညာစွာလေးကိုလည်းအကုန်လုံးရထားတယ်အစွမ်းတကူတွေအကုန်လုံးပြည့်ပြည့်စုံစုံရထားတယ်ဒါပဲမကဘူးတဲ့သဗ္ဗကမ္မခယံပတ်တော်ကံအလုံးကုသကံရောအကုသကံရောပေါ့ကံနေအလုံးမှာဘဝတစ်ခုဖန်တီးနိုင်အောင်သူ့မှာအစွမ်းသက်တည်းရှိတော့ကမ္မခယလို့ဆိုတဲ့ကံအလုံးကိုကုန်စည်ရတဲ့ဉာဏ်ကိုလည်းပဲသူမျက်မှောက်ပြုပြီးတာဖြစ်တယ်ဝိမုတ်တော်ဥရိသင်္ခေယ ဥပရိသင်္ခယဆိုတာခန္ဓာ၅ပါးရဲ့အကုန်ဆုံးတဲ့နိဗ္ဗာန်ကိုအာရုံပြုပြီးတော့ဘဝမှာလွတ်မြောက်ပြီးတဲ့ဖြစ်နေပြီအဲ့ဒီဖရာတော့ကမှာပွင့်နေပြီအာပုံတိုင်းရဲ့စိတ်သက်သာရသွားတယ်ဘာပရိပုံတိုင်းရဲ့ဖရာပွင့်ပြီဆိုတော့ဘာဖြစ်လို့သူကသိတယ်လဲဆိုတော့သူတင်ထားတဲ့တက္ကနပန္တန်ချမ်းနေတယ်ဘုရားကြောင့်ပါထားတာကိုသူတို့သင်ရတယ်ဗုဒ္ဓဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလောကမှာဗုဒ္ဓဆိုတာဘွဲ့ပေါ်တတ်တယ်အဲ့ဒီဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်မှာဘယ်လိုအခြေအနေရှိတယ်ဘယ်လိုအပ္ပတလက္ခဏာတွေရှိတယ်ဆိုတာကိုသူတို့ကစာပေထဲမှာရှိတာရှိတာတော့အဲ့ဒီဗုဒ္ဓပွင့်ပြီးပေါ်နေပြီးလောကမှာပေါ်လာပြီးဆိုတော့သိဝန္တပါဝန္တပေါ်လာတဲ့တခါလဲတပည့်တွေကိုခေါ်တယ်ကဲနားရဲလို့နားလာလာကြလာကြငါပြောမယ်လောကမှာဖျားပွက်နေပြီလို့ပြောတယ်။ဟိုးမြောက်ပိုင်းနေသားကတို့အရင်နေခဲ့တဲ့တာဝတိဘက်မှာဖျားရှိတယ်လို့ပြောတယ်။အဲ့တော့မင်းတို့သွားကြရမယ်။သွားပြီးတော့အဲ့ဒီဖျားစီကိုတွေ့အောင်သွား။ဖျားနဲ့တွေ့ရတယ်။ဖျားဟုတ်မဟုတ်မင်းတို့ဆက်ရှိရမယ်ကြည့်ရမယ်ဆိုတော့သူ့ဘက်တွေကပြောဆရာကြီးဖျားဟုတ်မဟုတ်ကျွန်တော်တို့ဘယ်လိုလုပ်သိမလဲ။ဟာမင်းတို့ငါသင်ထားတဲ့ဗေဒချမ်းထဲမှာအားတဲ့32ပါးသောမဟာပုရိသလက္ခဏာတွေဆိုတာပါရှိနေတာပဲအဲ့ဒီမဟာပုရိသလက္ခဏာတွေ ਨੇ တိုက်ချီပေါ်တဲ့တိုက်ချီလို့ရှိရင်32မျိုးသောမဟာပုရိသလက္ခဏာတွေရှိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာစကြဝဠာနဲ့ဘုရားလွဲဘာမှမဖြစ်နိုင်ဘူးဒီတလားပဲရှိတယ်အဲ့ဒါလေးနဲ့တွားပြီးတော့စုံစမ်းကြအောင်ဆိုတပည့်တွေကိုပြောလိုက်အဲ့ဒီခေတ်ကဗြဟ္မဏေကအဲ့ဒီတိုင်းကြီးပဲကောင်းတော့နော်အဘဒ္ဒသုံးပါဆိုလို့ရှိရင်လည်းပဲပေါခရန္တာဒီပုံသားကြီးကသူကိုယ်ရမလာဘူးသူတော်ခေပညာတတ်တယ်ဟောအဲ့ဒီခေတ်ကသူတပည့်အမတ်ထဆိုတဲ့ဒီတပည့်ခေါင်းဆောင်တယောက်တပည့်တွေနဲ့ခြံရတော့လိုက်ခြံတော့တဲ့အခါဘုရားဟုတ်မုံဆုံးလန်းခိုက်တာပဲပါနဲ့ဆုံးလန်းရမှာတော့ဆိုရင်ဟောအခုပြောတဲ့သူတို့ဝေရကျမ်းထဲမှာပါတဲ့ဘာပုရိသလက္ခဏာတွေနဲ့သွားတိုက်ဆိုင်ကြည့်ရတာပဲကျန်တာတွေအကုန်ကြည့်လို့ရတာလေးကြည့်တယ်နော်ကြည့်လို့ရမာပုရိသလက္ခဏာနောက်ဗြဟ္မာယုဆိုတဲ့အသက်120ရှိတဲ့ပုံသားကြီးရယ်သူ့တပည့်ဥတ္တရလူလင်ကိုဘုရားစီထွက်လာတာသူကလည်းဘုရားနဲ့အတူဘုရားကြောင်းတော့မှအကြာကြီးနေတယ်ဘုရားနဲ့အတူဒီရသော်ဘုရားမျိုးရဲရွာလေးကြွရင်လည်းလိုက်တယ်လိုက်ပြီးတော့အကုန်လုံးရေးမှတ်တယ်တော့လေးလာတယ်စားတာဘယ်လိုစားတယ်စကားပြောရင်ဘယ်လိုစကားပြောတယ်တရားဟောရင်ဘယ်လိုဟောတယ်ခီလန်ချောင်းရင်ဘယ်လိုနေစဉ်လုပ်တယ်ဘာတွေလုပ်တယ်ဆိုတာအသေးစိတ်ရှိဓမ္မယုတုတ်တန်ဆိုတာရှိအသေးစိတ်လေးလာမြတ်စွာဘုရားအဲ့တော့တို့ရဲ့အထူးကတက်တည်တက်ကရပြတဲ့အချက်ကတော့မဟာပုရိသလက္ခဏာတွေနဲ့ညီမညီတိုက်ဆိုင်တာပါပဲဆိုတော့အဲ့ဒီလိုဒီပေးပြီးတော့တပည့်တွေကိုတွက်လိုက်တာတပည့်ကြီးအဇိတာဆိုတဲ့တပည့်ကြီးကခေါင်းဆောင်ပြီးတော့အားလုံးတပည့်ကြီးတွေ16ယောက်တာဝတိပြည်ဘက်ကိုခရီးထွက်ကြတယ်။အဲဒီသူတို့ခရီးထွက်တာကိုလည်းပဲဒီပါရဏဝုဒ္ဓကထာမှာမြေပုံတစ်ဖွဲ့ပေါ်ပြပြီးတော့ထားပထမသူတို့အလကမြို့တော်မဟိတတိဆိုတဲ့မြို့ကိုရောက်တယ်တဲ့အဲဒီကနေပဲသွားတော့ဆိုအုတ်စိတ်ကြီးကိုသွားတယ်သူတို့ခရီးစဉ်ကိုပြတ်ထားခုခေတ်မြေပုံနဲ့လိုက်ကြည့်ရင်တော့ပိုတေချာမှာပေါ့เนาะဟုတ်ပါဗျာအဲ့တော့အိန္ဒိယမြေပုံကိုကြည့်လိုက်မယ်ဆိုရင်ဥဇိနီဆိုတာရှိတာဆိုရှိတယ်ဘုန်းကြီးတို့လည်းရောက်ဖို့တယ်ဘုံမင်းသားမှာစံချီစီရှိတဲ့တက်စီမှာသူကဥဂျေးဆိုတဲ့မျိုးရှိတယ်ဥဂျေးဆိုတဲ့မျိုးအဲ့ဒါဥဇိနီပဲအဲ့ဒီဥဇိနီကနေပြီးတော့ပြဲသွားတော့ဆိုဂေါဏန္ဒမြို့ခေါဏရမြေကနေပြီးတော့ဝေထိတာဝေထိတာဆိုတာလည်းဒီကနေ့လည်းဝေထိရှာဆိုတဲ့နာမည်နဲ့ရှိတယ်ဝေထိရှာဆိုတဲ့နာမည်နဲ့အိန္ဒိယမှာရှိတယ်ဒီအတောကမင်းတရားကြီးရဲ့မိဖုရားတပည့်ကဝေထိတာဒေဝီလို့ခေါ်တယ်ရှမမေနာရဲ့မေတော်ကအဲ့ဒီမျိုးသူပဲနော်ရှမေနာကိုသာသနာပြုလုပ်လိုက်တဲ့အခါကျတော့ဒီကိုသူကသွားရမှာမသွားသေးပဲနဲ့အဲ့ဒီသူ့မေတော်ရဲ့မြို့ကိုသွားနေတာဒါကြောင့်မို့သူနောက်ချက်နေယောနာကြမှာအဲ့ဒီရောက်တာ ဒီဟိုရောက်တော့သူနေုံလားမရောက်တာလွတ်လိုက်တာကသတင်းကျုပ်ပြီးကြတယ်လွတ်လိုက်တာမြမပြည်ရှင်သောနာလို့ရှင်ဥဒရလို့သူ့အနာကိုပြီးရောက်လာတာတစ်ဆောင်ဘုံလားလောက်ရောက်လာအိုးတော်လေးနှောက်ကြပြီးတော့မှသူကဟုတ်နေုံလားကြတာမှဒီဟိုကျုံရောက်တယ်ဘာဖြစ်လို့ဒီဟိုကျုံအရောက်နှောက်ကြတယ်ဆိုရင်ခဏကမေတော်ရဲ့မြို့ဝိတိရှာကိုသွားနေတာအဲ့ဒီဝိရိသဆောင်နဲ့အဲ့မှာရှိတယ်အဲ့နောက်မှာဝဏဝဏဆိုတဲ့မြို့အဲ့ဒီဝဏဝတိတိတ်တာလို့ဘာလို့ဆိုရဒီမြို့ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်အိန္ဒိယပြည်ဘုံနဲ့တမိုင်းကျောင်းနဲ့ဒါတွေကဟိုလေ့လာစရာတော့ကောင်းတယ်ပေါ့သို့တော့ဟိုတရားဓမ္မမဟုတ်သည့်အတွက်ကြောင့်ဒါ historical site အနေနဲ့တော့လေ့လာတတ်မှာပေါ့နော်ဒါကြောင့်ဒီတုတ်တံမှာဒါတွေကိုဖော်ပြထားတာစိတ်ဝင်စားချက်ကောင်းတယ်ပေါ့အဲ့ဒီကနေပြီးတော့ဆက်သွားလိုက်တာဝိရိတကနေဝဏဝဏကနေပြီးတော့ပြန်ရောက်တော့ဆိုကောသံပိကောသံပိဆိုတာခဏိအရဟဘတ်မြို့နာမရှိတယ်ကောရှံပိလို့ခေါ်တယ်အဲ့ဒီလည်းရောက်ဘူးလို့သိခဲ့တာအဲ့ဒီနာမခောတိတံရဲ့အကြောင်းကိုခောစီတာတံလို့ရေးထားတယ်သူတို့အဲ့ဒီကောသံပိသွားတယ်ကောသံပိကနေပြီးတော့ရှေ့ဆက်လိုက်တဲ့အခါတာခေတတာခေတနေကနေတာဝဋ္ဌိရောက်တာတာဝဋ္ဌိရောက်တော့မြတ်စွာဘုရားကတာဝဋ္ဌိမှာမရှိဘူးသတင်းကြားတော့ကတော့တာဝဋ္ဌိမှာရှိတယ်လို့ပြောတာပြောပြီးတဲ့နောက်သူတို့ကလည်းကုန်းကြောင်းထွက်ကြရတာဆိုခီးရတာဝဋ္ဌိပြည်မှာဘုရားကမရှိဘူးမရှိတော့ဆက်ပြီးတော့လိုက်ကြတယ်တာဝဋ္ဌိကနေပြန်သွားတော့ဆိုလို့ရှိရင်တေရပြဆွမျိုးသွားတေရပြမျိုးကနေပြီးတော့ကပိလဝုသွားကပိလဝုကနေပြီးတော့ဘယ်ဟိုသွားတော့ဆိုတော့သူကကုတိနာရသော်ရပြိဋိဗန်ဆန်နဲ့ကုတိနာရာမျိုးကိုသွားတယ်။အဲ့ဒီကုတိနာရာမျိုးကနေပြီးတော့ရှေ့ကိုဆက်ပြီးပါဝါမျိုးကိုသွားတယ်။ပါဝါမျိုးဆိုရင်ဂျိန်းဖရာပြိဋိဗန်ဆန်နဲ့မျိုးပဲပေါ့။စာပေထဲမှာမှတ်သားဒီကနေ့ဗုဒ္ဓဘာသာမဟာဝီရလို့ခေါ်တယ်။အိန္ဒိယမှာဂျိန်းဖရာရဲ့ရုပ်တုကိုကြီးတုတ်ထားတာရှေ့အဲ့တော့ဗမာဘုရားဘာသာဝင်ဒီဂေါရမဘုရားနဲ့ဂျိန်းဘုရားမကွဲလို့ဝဲဝဲလာတတ်တယ်နော်တတိထားဖို့ယင်ဘက်မှာစွာစတိကာလို့ခေါ်တယ်ယင်ဘက်တဲ့ထဲမှာစွာစတိကာဆိုတဲ့စัจจတစိတ်လေးပါလို့ရှိရင်ဂေါရမဘုရားမဟုတ်ဘူးဂျိန်းဘုရားကြီးတယ်မှားပြီးတော့လဲဝဲလာမိနေအောင်ပဲနော်ပုံစံကအမတန်တူတယ်ထိုင်နေတာကနော်ဟုတ်ကတော့ကအဝတ်မပါဘူးဂျိန်းဘုရားကြီးကအဝတ်မပါဘူးအဲဘုရားဝိရိမမဝယ်တဲ့အဲ့ဒါဟိုလည်းဘုရားဘာသာဘုရားနဲ့ရောရောင်းလိုက်တာအဲဆွာစတိကာဆိုလိရင်ဘက်မှာပါအဲ့ဒါပါရင်ဘုရားဘာသာဘုရားမဟုတ်ဘူးမှတ်အဲ့တော့ပါဝါမျိုးပါဝါကနေပြီးတော့ပဲသွားလို့ဆိုဘောကနဂရဘောကနဂရကနေဝေတာလီဝေတာလီကနေမကထဒါစကြူထီအောင်လက်ပတ်ပြီးတော့လိုက်ရတာမြတ်စွာဘုရားဒါစကြူရောက်သွားပြီသူတို့ရောက်လာတဲ့ဒါဆိုရင်ရောက်ပြီဗမာသရေတုံးတော့ဆိုပါတာနကနက်ကွန်လို့ခြေတော်ခေါ်တယ်။ကြောက်တုံးကြီးတစ်တော့ပေါ်မှာတည်ထားတဲ့နက်ကွန်ကြီးမှာရသော်ဗျာအဲ့ဒီချိန်မှာဘုရားသရေတုံးနဲ့ကြောင်းဆောင်ဖြစ်နေပြီ။အဲ့ဒီမှာသရေတုံးနေတယ်ပေါ့။ခြေတော်ကနက်ကွန်ကိုစတိယလို့ပဲခေါ်တာပဲ။အဲ့ဒီစတိယဆိုတဲ့စကားလုံးကိုနော်တီဟိုတို့အိန္ဒိယတို့မှာအတန်ထွက်တော့ဘလို့ထွက်တော့ဆိုဂျိုက်တိယလို့တန်ထွက်တယ်จิตติยะจิตติยะนี่สังสกฤตตันเนี่ยจ้ะเนาะไจติยะหลุดออกปะมาเมยောက်ได้ขนาดจ้ะเนาะติยะหยุดตัวไปแล้วไจทิโยหลุดมาเลยဖြစ်มาแล้วเออだโบโลไจဆိုတာมองอ่ะพระหลุดပြောเลยสัจไจဆိုတာสิทธิยะลาได้สภาตะคู่เลยป่ะสิทธิยะก็ตําเนท่าล่ะเนาะสิทธิยะก็ไจติยะติยะပြောได้แต่ขนาดไจเลยป่ะเอริยะอตันไงป่ะเออแล้วอยู่ขอท่าเออก็มีအဲ့လိုအစစ်စစ်လိုက်တော့ဘုရားကိုပဲသွားတွေ့တော့ဆိုလို့ရှိရင်ပါတာနကစေတီလို့ခေါ်တယ်အဲ့ဒီနတ်ကောင်းရသော်ဘုရားသွားတွေ့တယ်ရသော်ဘုရားသွားတွေ့တော့ဆရာကြီးကဘုရားဟုတ်မဟုတ်နှီးပိတ်လိုက်တဲ့အထက်မှာဘာပါသေးလို့ဆိုလို့ရှိရင်မင်းတို့ဘုရားဆိုလို့ရှိရင်မင်းတို့ပါဇက်ကနေထုတ်မေးစရာမလိုဘူးကမင်းတို့စိတ်ထဲကနေမေးလိုက်မနောပညာစိတ်နဲ့မေးသူကနှုတ်ကဖြေလိုက်တယ်ဖះအစစ်ဆိုရင်ဖြေလိုက်ပြီပေါ့စမ်းတတ်တဲ့အနေနဲ့ဆရာကြီးကမေးဝန်း9ပုဒ်သူတို့ပေးလိုက်တယ်တပည့် ဘုရားနဲ့တွေ့လို့ရှိရင်မင်းတို့နှုတ်ကနေမမေးနဲ့စိတ်ထဲကမေးလိုက်အဲ့ဒီမေးရမယ့်အချက်က9ချက်ရှိတယ်ငါအသက်ဘယ်လောက်ရှိလဲမေးကွာစိတ်ကနေပြီးတော့เนาะငါအသက်ဘယ်လောက်ရှိပြီလဲဆိုတာဖြေရမယ်နောက်တစ်ခုကဘာလို့လဲသူကဘာအနယ်လဲ limit ပေါ့ဘာဆက်လဲဘာမျိုးလဲဗမာပြည်ကလူတွေကတော့အဲ့ဒါမရှိဘူးเนาะကိုရီးယားတို့တရုတ်တို့ဂျပန်နဲ့အိန္ဒိယတို့ကဒါရှိတယ် teenage ခေါ်တာပေါ့နော်မျိုးရိုးနာမည်ပေါ့မျိုးရိုးနာမည်ရှိတယ်ဗမာမှာတော့မျိုးရိုးနာမည်မရှိဘူးခုခွတ်တာပါဆိုပါစို့တိတ်တထဆိုတာရသော်ဘုရားရဲ့ကိုယ်ပိုင်နာမည်ပေါ့ဒါမို့နိုင်ငံခြားသွားလို့ရှိရင်တော်တော်ဒုက္ခရောက်တယ်စားနိုင်ကဘာလဲဆိုနော်ဗမာရင်းကျတော့စားနိုင်လည်းမရှိဘူးဗာနိုင်မှမရှိဘူးဖြစ်တယ်အကုန်လုံးရေးချဲရတာသူတို့ကခွဲထားတယ်နော်စာနေရယ်မစ်ဒိုနေရယ်နဲ့ဆိုပြီးတော့ခွဲထားတယ်လေယာဉ်ပေါ်ရောက်တဲ့ခါကျတော့ဖြစ်ရတယ်လေ immigration အဲ့လိုဖြစ်တဲ့အခါပမာကျတော့ဖြစ်စရာမရှိတော့ဒီတိုက်ပဲအပြည့်ရေးချတာဒါပေမဲ့နောက်ပိုင်းကျတော့ဥရီကိုရီတောင်ဖြုတ်ထားတယ်မဖြုတ်ရင်လည်းရှုပ်ကုန်ရောလာတယ်ကဥပ္ပီဖြစ်နေပမာကျရမျိုးသမီးကြဒေါ်ရီကြီးပဲဖြစ်နေအဲ့တော့လူပြောတမျိုးနဲ့လူဖြစ်နေဘုရားလူနဲ့နားမလည်ဘူးဖြစ်ကုန်တော့အေးငါ့ရဲ့အနွယ်ဘယ်သူဆိုတာလဲမင်းတို့စိတ်ထဲကမေးပြီးတော့သူ့မှာယောက်ျားမြတ်တွေရဲ့အမှတ်သားအဲ့ဒီပုံတိုင်းရဲ့လည်းထူးခြားတယ်ဘေးရင်နဲ့ kait တဲ့ယောက်ျားမြတ်ရဲ့အမှတ်သား၃မျိုးပါတယ်အဲ့ဒါဘာလဲဆိုမေးရတယ်စိတ်ထဲကနေမေးတယ်နောက်တစ်ခုသူ့ရဲ့ပညာဘယ်လောက်ရှိတယ်ဆိုတာမေးရတယ်ဒါပြီးတော့သူတပည့်ပေါင်းဘလောက်သူစာသင်ပေးနေတယ်ဆိုတာမေးရတယ်။အဲ့ဒီဟာတွေမေးပြီးတော့မှခေါရကသူအရေးကြီးတဲ့မေးခွန်းတစ်ခုကဥထိတ်ခေါင်းဆိုတာဘာလဲ။အဲ့ဒီခေါင်းရဲ့ပြုတ်ချခြင်းဆိုတာဘာလဲ။အဲ့ဒီမေးခွန်းတစ်ခုအလုံးပေါင်းလိုက်တဲ့အခါကျတော့မေးခွန်းခေါင်းကမေးခွန်းခေါင်းကသူအသက်ရွယ်ရယ်မေးရမယ်သူ့ရဲ့အနွယ်ကိုမေးရမယ်သူရဲ့ပုရိသလက္ခဏာကိုမေးရမယ်သူတတ်တဲ့ပညာကိုမေးရမယ်သူသင်ကြားတဲ့တပည့်ပိဋကအရေအတွက်ကိုမေးရမယ်ပြီးတဲ့အခါကျတော့မှမုဋ္ဌလို့ဆိုရင်ဥခေါင်းဆိုတာဘာလဲမုဋ္ဌာဓိပတာဥခေါင်းကိုဖြုတ်ချခြင်းဆိုတာဘာလဲဆိုတာအဲ့ဒီ၄ခုခုနှစ်မျိုးကိုတဲ့စိတ်နဲ့ပဲမေးပါလေဖျားဆိုလို့ရှိရင်ဖြေလိုက်တယ်နှုတ်နဲ့ဖြေလိုက်မင်းတို့စိတ်နဲ့မေးတာကိုသူကနှုတ်နဲ့ဖြေလိုက်မယ်တော်ထူးဆန်းတယ်တော့တော်ထူးဆန်းတယ်ဒါမျိုးကဟိုထူးခြားချက်လေးတွေကတော့ရှိတတ်တယ်ပမာပြေမှလည်းပဲအဲ့ဒီလိုထူးခြားတာတခုတွေ့ဘူးတယ်ဟောတွေ့ဘူးတယ်စကိုင်းမှာဘိုးတော်တယောက်ဆိုပါစို့နာမည်တော့မပြောတော့ပါနော်အဲ့ဒီဘိုးတော်တရားကသူစီလာတဲ့လူသူကကျွတ်တင်ပြီးတော့သူစီလူလာပြီဆိုလို့ရှိရင်သူကအဲ့ဒီလူရဲ့ဒီမွေးနေ့တက်ကြတဲ့ကိုသူကပြောနိုင်ဘယ်နေ့ဘယ်ရက်ဘယ်လမမွေးတာဆိုတာသူကပြောနိုင်တယ်အဲ့တော့ဘာလို့ပြောနိုင်တာလဲလို့ဆိုလို့ရှိရင်တော့ဘာကြောင့်ပြောနိုင်တာလို့ဆိုတာအကြောင်းလေးတော့ရှိကောင်းရှိတယ်ဘုန်းကြီးတို့ယူဆကြတာဘာကြောင့်ပြောနိုင်တယ်လို့ဆိုရင်သူကအကောင်မလောင်တို့နဲ့တို့မွေးထားတာပေါ့အဲ့ဒီအကူအညီနဲ့ပြောတာအင်းချင်းနဲ့ပြောတယ်လို့ခေါ်တယ်ဒါမျိုးရရှိတယ်အင်းချင်းနဲ့ပြောတယ်သူကကျွေးမွေးထားတဲ့အကောင်ရှိကျွေးမွေးထားတဲ့အကောင်ကနေပြီးတော့ဘယ်သူတော့လာနေပြီသူကဘယ်နေမွေးတာပဲဆိုရင်သူကသိနိုင်စွမ်းရှိတယ်ပေါ့ဟုတ်ပါဘူးအဲ့လိုအင်းချင်းနဲ့ပြောတာလည်းရှိတယ်အဲ့တော့ဘာမကြီးမှာအေဂျင့်နဲ့အလုပ်လုပ်တာလေးရှိတယ်လို့ခေါင်းကြီးတို့ကြားမှုလို့ပေါ့။ခေါင်းကြီးကိုယ်တိုင်ကပဲဇေယောကဖြစ်တော့ကစဖြစ်ခံတာတော့ခေါင်းကြီးကတော့အယုံကြည်မရှိဘူး။အဲ့တော့ဆရာတရားကိုပြင်တယ်။ကျောင်းကိုလာပြီးတော့ခေါင်းကြီးတို့ကဒကမာတွေကသက်ဆိုင်ကုန်ခံတယ်။ဝေတသိန်းခွဲပေးရတယ်သူ။တသိန်းခွဲပေးရတယ်ဆိုတာသူကဇေဒီတဲနေလို့အလူငွေထည့်ဝင်ရတာပေါ့လေ။အဲ့ဒါသူခေါ်တော့သူကစကားမပြောတတ်ဘူးပုတ်ပါပဲကလာစကားအတတ်မပြီးဒါပေမဲ့သူဗလာပြန်တဲ့လူရှိ သူ့ရဲ့ ਈ အဲဆိုတဲ့အတန်ကိုဘာသာပြန်တတ်တယ်လို့ရှိတယ်เนาะအဲ့ဒါလို့လာတယ်လာတော့ဘုန်းကြီးစီအဲ့ဒါဆိတ်ခုမပေါ်လေရောက်တဲ့သူကပြောတော့ဆိုလဲကြောင်းထဲမှာတဲ့အစာထက်တာတဲ့ပြောကလောက်တာเนาะအဲ့ဒါကိုထုတ်ပြရမယ်ဘာလို့လို့ဆိုရင်သူ့အတိတ်ကလေးနှစ်ချောင်းပါအဲ့ဒီကလေးနဲ့အစားဟခိုင်းပြီးအာကောင်ကိုကလန့်တာပေါ့အာကောင်ကိုချစ်တယ်ရတာပေါ့နာတော့အဲ့ဒါလိုရချတော့အနာနာမှလည်းထွေးကန်တာအန်ချလိုက်အန်ချလိုက်ဆိုတော့အန်ချဘုန်းကြီးကတော့တတိထားနေအန်တော့အန်လိုက်တယ်ဒါပေမဲ့ဇာတိအထွက်သွားတယ်လို့မထင်ဘူးထွေးကန်တဲ့မှာအဲ့ဒီဝါအမြင်လေးတွေဖတ်ကလေးတခုအမြင်ဖတ်တည်ကြဝါမြင်နေစုထားတယ်မြင်ဖတ်တည်ကြဒါအလုံးလဲဝိုင်းကြည့်နေကြတာအသေးစားသူ့ရဲ့တတ်ပညာဆန်းတော့ဆန်းဘုန်းကြီးကငါ့ဆက်ထည့်ထွက်တာတော့မဟုတ်ဘူးငါအန်တော့အန်မြင်တာသိစားအန်တော့အသေးစားဒီအမြင်လေးတွေဆိုလေချောင်းရာကြည့်ကြည့်ဖြစ်ရမှာမရဘူးခုလေချောင်းကဘယ်တော့ထွက်သွားတယ်တော့မသိဘူးအတွေ့ကနေရောက်တာတော့အလုံးပဲရှင်းရှင်းကြီးပဲဝိုင်းကြည့်နေတယ်လူတွေအဲ့လိုရောက်သွားပြီတဲ့အခါကျတော့သူကအဲ့ဒီဝါတန်လေးကိုတူလေးနဲ့ကောင်းယူပြီးတော့ဆက်ကူပေါ်မှာဖြတ်ဖြတ်ပြီးတော့အဲ့ဒီမှာအချောင်းမြင်းမြင်းလေးတခုပါဒီဝါကဒါဒဇူဝါတဲ့ဒဇူဝါဆိုတာအလုံးသိကြလိမ့်မယ်ခုခေတ်တော့ရှားလိုက်မယ်ပေါ့လေတော်ရီတော့ရှင်းကောင်းရှင်းမယ်ခုကမှမိသကြိုဆက်နေသကြိုလားဆိုတော့ဒဇူဝါရဖို့တော့ခက်ချင်းခက်အဲ့မှာလူသေးသကြိုတဲ့ခါထိုးတဲ့ဝါကိုဒဇူဝါခေါ်တာနော်အဲ့ဒီဝါနဲ့လောက်ထားတာပေါ့ဒီဝါကနေပြီးတော့နှလုံးကိုစူးရင်ဒါကုလို့မရတော့ဘူးခုကံကောင်းလို့မစူးသေးဘူးပေါ့နော်ဖြစ်ကြောဘုန်းကြီးကလည်းဒီတိုင်းမှပြတ်ပေါ့အဲ့တော့အဲ့ဒီနောက်မှာမလုပ်သေးတယ်လို့ဆိုတော့သူတစ်တာထဲမှာသူကပိုးချီသွေးလေးခုပါချင်းချင်းချီသွေးလေးခုပါအဲ့ဒီခြိွေးလေးကိုတပတ်ရစ်ချုံနေပြီးတော့ခါလိုက်တဲ့အခါကျတော့ဗာဖြစ်သွားတော့ဆိုလက်ခွက်ဂျုံလေးတွေဖြစ်သွားတယ်။အဲ့ဒါတော့ရှင်းရှင်းလေးပဲအတော်ကောင်းတဲ့မြင်လဲ။နော်။အဲ့တော့အဲ့ဒီခြိွေးလေးတွေကလက်ခွက်လေးတွေဖြစ်သွားတယ်။တကယ်တတ်တတ်ရဲ့ထိုးထားတဲ့လက်ခွက်လေးတွေဖြစ်သွားတယ်။ဒီခြိကိုကျစ်ထားတဲ့လက်ခွက်လေးပေါ့။အစင်းနဲ့လက်ကိုခြိတာတော့လက်ရင်းကိုဆွတ်ထားတော့လုံးဖို့ရတဲ့လက်ခွက်လေးတွေဖြစ်သွားတယ်။အဲ့တော့နောက်တစ်ခါပြန်ပြီးတော့သူကလက်ကခါလိုက်တဲ့အခါကျတော့အဲ့ဒီလက်ဖွဲ့မှာခြိထားတဲ့ဒီအလဲယိုးလေးတွေကဘာရောက်ဖြစ်သွားလို့ဆိုအဝါရောက်ဖြစ်သွားတယ်။ငကောတော့အကုန်လုံးအဖြူရောက်။နောက်တစ်ချိန်ခါလိုက်တဲ့အခါကျတော့အဝါရောက်တယ်။အဲ့ဒီအဝါရောက်ကအစိတ်တော့ရှိတယ်။အဲ့ဒါကိုတော့ခွန်ကြီးကိုပေးတယ်။ကြံတဲ့အဖြူရောက်နေလို့တခုအစိတ်နဲ့သူရောက်သွားတယ်။အဲ့နာလူတွေကဝယ်လိုက်ကြတာမပြောနဲ့။ဟုတ်ရတော့ကနေ့ဒီအရာတွေဒီတိုင်းပဲထားလိုက်တာတစ်ခါမှလည်းမချင်ပြီပါအဲ့ဒါဘာဖြစ်လို့ဒီလိုလုံးနိုင်ကြလို့ဆိုတော့အင်းချင်းရှိတယ်လို့ခေါင်းကြီးတော့သိတာအင်းချင်းအင်းချင်းဒီအင်းချင်းဆိုတာခုခေတ်မှာမဟုတ်ဘူးဘယ်မိသားစုမင်းကြီးငယ်ရွယ်ကစားတော့ကဒီလိုပဲသူကအင်းချင်းနဲ့ရှောက်သွားတာရှိခဲ့ဘူးဟုတ်အင်းချင်းဆိုတာတရေမွေးထားတယ်ပေါ့ဗျာပြောရမယ်ဆိုလို့ရှိရင်စာကျွေးမွေးထားတယ်အဲ့ကောင်ခိုင်းပြီးတော့ရှောက်လုံတာတွေပေါ့။ဒါမျိုးတွေပေါ့။အဲ့လိုကြောက်ဦးတယ်။ဟုတ်ဟုတ်တော့သိဘူးကိုလည်းဝါသနာမှာပါတော့မသိဘူးလား။လိလာဦးတဲ့လူတွေတော့ရှိတယ်။အေးလက်ထက်ကနေပြီးတော့ဘာယူပေးမယ်ညာယူပေးမယ်ဆိုတာတွေလည်းအဲ့ဒါတွေကအေးချင်းကနေယူပေးတာလို့ပြောတယ်။အစွမ်းတကူဆိုတာဒီလိုအစွမ်းမှုတော့မဟုတ်သူနည်းနဲ့သူအစွမ်းတကူလေးတွေတော့ရှိတယ်ပေါ့။ဒါကအဲ့ဒီစာနေကိုတွေကကိုယ့်ဘဝကိုဘာမှပြောင်းလဲပေးနိုင်တာမဟုတ်ဘူး။မရှိတာတော့မဟုတ်ရှိတယ်အစွမ်းတတ္တိလေးတွေဒီကောင်နဲ့သူရှိတယ်။ဘုန်းကြီးကမရှိဘူးလို့ပြောတာပေါ့နော်။မှန်ပါဗျာ။ရှိတယ်။ပြောင်းချင်လဲပြောင်းသွားမယ်။ယုံတဲ့လူကျတော့ယုံတဲ့စိတ်နဲ့ကိုတော့တော့ပြောင်းသွားပြီ။မယုံတဲ့လူကျတော့ပြောင်းဖို့အဲ့ဒါ။ပြောဆုံးမယ်။ယုံတဲ့လူလုံးပေါ့ခုခေတ်ကတော့ယုံတဲ့လူတွေအများကြီးရှိတယ်။ တော့ခုနပညာတတ်ပုံတိုင်းတော့ခင်ဗျာခေါင်းရဲ့အတွင်းခေါင်းခုနစိတ်ဆွဲပဲဆိုသူယုံသေးတာပဲလေအဲ့ဒီလိုဟာတွေမဖြစ်ဘူးလားဆိုတော့ဖြစ်တော့ဖြစ်တာဖြစ်နိုင်တယ်မဖြစ်နိုင်ဘူးတော့မဟုတ်ဘူးဖြစ်နိုင်တယ်သူနည်းသူဟန်နေရာရှိလောကီပညာတွေကဒါကြတော့ကဘုန်းကြီးတို့နဲ့မတန်ရင်းနှီးပါလေဒီနားကလေးဝဆရာမကြီးဆိုတော့အဘိုးကလေးဝဆရာတော်လို့ခေါ်ကြတယ်ဆရာတော်ကြီးနဲ့မတန်မဆွမ်းနေဒါလုံးနေပေးတယ်အော်မမြင်တဲ့နေရာဓာတ်လုံးတွေရောက်လာမမြင်ရတဲ့နေရာကလက်ဖွဲ့တွေရောက်လာခေါင်းကြီးတို့လည်းပြေးဘူးတာခေါင်းကြီးနောင်တော်နဲ့ပို့ပြီးတော့ရင်းနေတယ်ခေါင်းကြီးနောင်တော်ကသူစိတ်တောင်သိတယ်အဲ့ဆရာမကြီးနော်သူလည်းသူကြင့်လာတာစိတ်တောင်သိတယ်ခေါင်းကြီးနောင်တော်ကြီးကနောက်ကနေပြီးတော့သူကပြန်ပြောပြတယ်ဆရာတော်ကြီးကရက်လက်တွေထမရဲ့ဘာရင်းလောက်လာလည်းမသိဘူးတဲ့သူကနောက်ကနေတွေးလိုက်တော့ဆရာတော်ကြီးကနောက်လည်းပြီးပြောတာဘုန်းကြီးလေးဘုန်းကြီးလေးမယုံမရှိနဲ့ပြန်လောကီကအကုန်လုံးလို့ရတယ်လို့ပြောနေတယ်။နော်အကုန်လုံးလို့ရတယ်လို့ပြောနေတယ်။ဒါလောကီပညာရည်တယ်ဆိုတာသူအစတတိနဲ့သူရှိမှာပေါ့။ရှိတယ်ဆိုတာမမြင်အပ်တဲ့တတ္တဝါကိုမွေးထိုင်ရတယ်တဲ့အဲ့လိုကြားဖို့လေ။ဒါပေမဲ့လို့ကျွေးနိုင်ရင်ကျွေးမကျွေးနိုင်ရင်ကိုယ့်ဘက်ပြန်စားပါအဲ့ဒီမှာနောက်ကျတယ်။အဲ့တရေကနေပြီးတော့ပြန်စားပါတတ်တယ်။နော်အဲ့အမျိုးဆုံးမှာပဲလောကိစ္စအမတန်ရှုပ်တယ်ပေါ့အဲ့ဒါကြောင့်မလို့လောကိအရှုပ်တွေမလိုက်တော့ဘဲနဲ့လောကိအရှုပ်တွေရဲ့ရှင်းရတရားဓမ္မဟာဒါအကောင်းဆုံးပဲပေါ့နော်အေးအဲ့ဒီတော့ဒီလိုယသောဗျာကိုအခုလိုမေးခွန်းနဲ့မေးခိုက်တယ်ဒါယသောဗျာကသူ့စိတ်ကိုဘယ်လိုလုပ်သိတာစိတ်ကိုဘယ်လိုလုပ်ပြီးသိနိုင်တယ်စိတ်ဆိုတာမြင်ရတာလည်းမဟုတ်ကောင်းထက်လည်းရှိဘယ်လိုလုပ်တည်လဲလို့ဆိုတဲ့အခါမှာစိတ်ကိုတည်တယ်ဆိုတဲ့နေရာမှာယုံနဲ့ဆက်သွယ်ပြီးတော့တည်တယ်လို့ဆိုတယ်ယူရဲ့လူတွေရဲ့နှလုံးသားမှာသင်္ခါကြောင်းလဲလာတာဒီနေရာတဏ္ဍာပုဂ္ဂိုလ်တွေနဲ့မမြင်နိုင်ဘူးပေါ့အဲ့ဒါလို့အစွမ်းတတိရှိတဲ့ပုဂ္ဂိုလ်တွေဆူဆူရှာရှာမြင်နိုင်တဲ့ပုဂ္ဂိုလ်တွေကြတော့ခုနကတော့စိတ်ကူးတဲ့အတန်ကိုလည်းကြားနိုင်တယ်ဟုတ်ဝိတကဝိပါဒတတ္တစိတ်ကူးပြီးပြောတဲ့စကားသံမျိုးနဲ့ခြားနိုင်တယ်။ပြီးတော့စိတ်ရဲ့လှုပ်ရှားမှုကိုကြည့်ပြီးတော့ဖတ်နိုင်တယ်ပေါ့။ဒါကိုအင်္ဂလိပ်လိုပြန်တဲ့အခါကျတော့ to read others mind လို့ပြောတာ။ read others mind သူစိတ်ကိုဖတ်တာ။ဖတ်တယ်ဆိုတော့ရုပ်ကိုကြည့်ပြီးတော့စိတ်ကိုဖတ်လို့ရတယ်ပေါ့။ခေါင်းကြီးတို့လည်းဖတ်လို့ရတာပဲ။ဒုတိယကိုကြည့်လိုက်ရင်ဟောနှစ်ကောင်ကိုယ်တည်းပေါ့နှစ်တယ်။တော်ဒီကြီးရှုနေဒီကောင်စိတ်ဆိုးတာပဲဖတ်လို့ရတာပေါ့အတော့နော်အသေးစိတ်တော့ဖတ်လို့ပြီးတာပေါ့နော်အမျက်နှာကြီးဒီနေပြီမျက်နှာကြီးပုတ်နေပြီဆိုရင်ဒါဒီကောင်စိတ်ဆိုးတာပဲတော့ဟိုစိတ်ညစ်နေတာပဲလို့ဖတ်လို့ရတာပေါ့အဲ့လိုပေါ့ဘုရားဆောင်ဘုရားကြတော့အဲ့ဒီတဲ့ပိတ်မွေးတဲ့ဟာတွေကိုဖတ်လို့ရအဲ့ဒီနီးတဲ့ဒီခေါင်းဆောင်လုပ်တဲ့အစိတာစိတ်ကူးတယ်ကဲဖယားဆိုလို့ရှိရင်ကျွန်တော်မေးဖို့နေမိပဲကျုပ်ဆရာကြီးကတက်ဘလောက်ရှိစိတ်ထဲကစိတ်ထဲကကူးတာတော့ပါဇက်ကမေးတယ်ဖယားနဲ့တွေ့ပြီးတဲ့အခါသူကကူးတော့မြတ်စွာဘုရားကတန်းပြောလိုက်တယ်ပါဇက်ကနေအေးဘာဝရီပုံတိုင်းရဲ့တရား30ရှိပြီတဲ့စိတ်နဲ့မေးတဲ့မေးခွန်းကိုတော့ကနေထုတ်ပြီးတော့မြတ်စွာဘုရားဟာအဟောစွာသူတို့အဲ့ဘဇက်ကမေးတာမဟုတ်ဘူးနှုတ်ထဲကမေးလိုက်တာ ਨੇ မြတ်စွာဘုရားဟာဘာဝရီပုံတိုင်းကြီးအသက်120ရှိနေပြီသူ့ရဲ့အနွယ်ကဘာဝရီပဲသူ့ဟာမေရင်ကျောင်းကကိုမရန်တက်မြောက်တယ်သူ့မှာမဟာပုရိသလက္ခဏာ3မျိုးသူ့ခန္ဓာကိုယ်မှာပါတယ်တပည့်900ကိုသူစာချနေတယ်ပညာသင်ပေးနေတယ်ဘေရာကျမ်းနေတဲ့ပတ်သက်ပြီးလွန်ကျွမ်းကျင်တယ်ဩမြတ်စွာဘုရားတန်းပြီးတော့အုပ်ဖြည့်လိုက်တာသူတိတ်အောင်သွားတယ်ဟာသူကစိတ်ထက်မှမေးခါရှိသေးဘူးကိုဖြေးကုန်ပြီဖြေးတာလေးလည်းကုန်ပါအဲ့တော့အစည်းတာထပ်ပြီးတော့စိတ်ထက်ကနေလှူတယ်မဟာပုရိသလက္ခဏာသုံးမျိုးဆိုတော့ဟုတ်ပါပြီရဲ့ဘာတွေတော့စိတ်ထက်ကစိတ်ထက်ကဒီမှာဘာတွေတော့လို့ဆိုဘုရားလာရသော်ဘုရားကဖြေးလိုက်တယ်မဟာပုရိသလက္ခဏာဆိုတာကသူ့ရှာကအမတန်မှရှည်တရားပြီးတော့နုညံ့ပြီးကြည့်မာတယ်ဒါကြောင့်မလို့ရှာထုတ်ပြီးတော့မျက်နှာကိုအုပ်လို့ရတယ်ပဟုဒစီဝါလက္ခဏာလို့ခေါ်တယ်အဲဘုန်းကြီးတို့ရှာပေါ့ဆောက်တယ်နော်ရသော်ဘုရားရှာထုတ်လိုက်မယ်ဆိုလို့ရှင်ပြားချက်ပြီးကြည့်လိုက်ရင်မျက်နှာကိုခုံးလို့ရတယ်အဲ့လောက်ထရ ရှာပန်းလွာပြီးတော့ဒါဗုဒ္ဓဆီကလည်းအဲ့ဒီဘာဝတိကုံနာကြီးကလည်းအဲ့လိုရှာလေးကပါပြီးတော့ကြီးတာပြမဲ့ကိုထုတ်လိုက်ရင်မျက်နှာကိုအုပ်လို့ရတယ်။ဟောအဲ့ဒါမှာပရိသတ်လက္ခဏာတစ်ခုတည်းနော်သူ့မှာမှာပရိသတ်လက္ခဏာတစ်ခုရှိတယ်။နောက်တစ်ခုကဘာလဲလို့ဆိုလို့ရှိရင်သူ့ရဲ့လျာပါတာကတစ်ခုနောက်တစ်ခုကဘာတော့ဆိုရင်သူ့ရဲ့နှစ်ဖူးမျက်ခုံးတစ်ခုရဲ့အလယ်မှာသူကဖြူဖွေးတဲ့အမွှေးတစ်ပဲပေါက်နေတာဒါထူးခြားရသော်မြားပါဆိုရင်ပုံတလုံးမွေးရှင်လို့ခေါ်တယ်နော်ဒါမို့ယုတ်တူတော်တွေမှာနှစ်ဖူးကြားထဲမှာသူကအတုကလေးလှုပ်ထည့်ထားကြတယ်အမွှေးပုံစံမဟုတ်တော့ဘူးတချို့ကျစိတ်ဝင်လေးတတ်ထားတာစိတ်ဝင်လေးတတ်ထားတယ်အဲအိန္ဒိယအမျိုးသမီးတွေကြပါလို့ဆိုအနီလေးတွေကတ်ထားစေဆိုတော့ခုစတစ်ကာလေးနဲ့ကတ်ထားတာခါတိုင်းတော့စေတုတ်ခုတော့အနီရောစတစ်ကာတစ်ခုကတ်အဲ့တော့မြတ်စွာဘုရားကျတော့တစ်ခုလည်းမှာအလွန်ဖွေးဖြူတဲ့အမွှေးပင်လေးပေါက်တယ်အုံနှလုံးမွေးလို့ခေါ်တယ်အဲ့ဒီအမွှေးလေးကိုဖြားလေးကနေဆွဲပြီးဆန့်လိုက်လို့ရှိရင်တောင်ပေါင်းရှိတယ်လို့ပြောတယ်လွတ်လိုက်လို့ရှိရင်ခွေးပြီးတော့ spring လေးလို့ဖြစ်သွားတယ်ဒီလိုထူးခြားတဲ့အမွေလေးတွေကပါအဲ့ပုံစံကြီးပါလဲဒါပါပဲဒါမဟာပုရိသလက္ခဏာတစ်ခုပဲနောက်တစ်ခုကျတော့ရောက်ချက်ကိုနဲ့ပတ်သက်တဲ့ပုံစံပုရိသအင်္ဂါနဲ့ပတ်သက်ပြီးတော့သူကဖုံးကွယ်ထားတဲ့ပုရိသအင်္ဂါရှိတယ်ဒီလို၃မျိုးပေါ့အဲ့တော့မဟာပုရိသလက္ခဏာ32မျိုးကိုကြည့်ကြတော့တေချာသိကြတယ်ဆိုလို့ရှိရင်လက္ခဏာတုတ်တန်ဆိုတော့ရှိတယ်ဒီကနေ့ကလက္ခဏာသုတ်တာပါဠိကဝဲမှာပါဠိကဝဲဘာသာပြန်ကိုယူပြီးတော့ဖတ်အဲ့ထဲမှာပါပြည့်ပြည့်စုံစုံပါတယ်ဒီမှာလည်းဇမာယုသုတ်တာမှာပါတယ်မဟာပုရိသလက္ခဏာလေးနဲ့ပတ်သက်ပြီးတော့ရှင်းလင်းရေးသားထားတာရှိတယ်ထို့သောသာအောင်တဲ့ရေးထားတာရှိကောင်းရှိပါလိမ့်မယ်အဲ့ဒါလို့သူဟာအင်္ဂါလက္ခဏာ3မျိုးရှိတယ်ဆိုတာကိုဘုရားကနှုတ်ကနေထုတ်ပြီးတော့ဖြေလိုက်တယ်ဖြေလိုက်တဲ့အခါကျတော့သူတို့တိုင်တော်ဖြစ်ပြီးနောက်ထပ်မေဘုံနှစ်ခုကိုဆက်မေးတာပေါ့စိတ်နဲ့ဗုဒ္ဓနဲ့မௌဓာတိပါဒခေါင်းဆိုတာဘာလဲခေါင်းပြုတ်ကျရင်းဆိုတာဘာလဲဆိုတော့မြတ်စွာဘုရားဖြေခေါင်းဆိုတာဒီနေရာမှာတင်စားပြီးတော့ပြောတာအဝိဇ္ဇာကခေါင်းပဲအဝိဇ္ဇာကခေါင်းပဲဘာလို့အဝိဇ္ဇာကိုခေါင်းလို့ဆိုလို့ဆိုရတယ်လေလို့ရှင်။တဏှာလည်းရင်မှသူကကောင်းဆောင်တာ။အဝိဇ္ဇာကြောင့်တဏှာလည်းပရိစ္ဆသုဘကိုကြည့်။အဝိဇ္ဇာဖြစ်เสียသင်္ခါရဆိုတာသူကဥတည်ပြီးတော့လာတာ။ဒါကြောင့်မို့လို့အဝိဇ္ဇာကဥတည်တဲ့ကောင်းဆောင်တယ်။ဝိဇ္ဇာကကောင်းမယ်။တောင်းတဲ့ကုမလည်းမြတ်စွာဘုရားအဝိဇ္ဇာဘိခွေပုပ်ကင်ကမှာအကုသလနာဓမ္မနာသမပတ္တိယ။အကုသိုလ်တရားတွေဖြစ်ဖို့အတွက်အဝိဇ္ဇာကကောင်းဆောင်မယ်အဝိဇ္ဇာရှိသေးပဲကောင်းဆောင်မယ်အဝိဇ္ဇာကဥဆောင်သွားတဲ့သစ္စာလေးပါးကိုမသိခြင်းလို့ဆိုတဲ့အဝိဇ္ဇာသည်တဏှာမှာသူကဥဆောင်နေတာဖြစ်သွားကြောင်းသူကိုခေါင်းလို့ပြောတာဒါနဲ့အဲ့ဒီခေါင်းကိုဘာနဲ့ဖြုတ်ရမလို့ဆိုတော့ခေါင်းဖြုတ်တာကြတော့ဝိဇ္ဇာနဲ့ဖြုတ်ပါတရတမညာဝိဇ္ဇာပြိပိရုတ္တနမှာထူထောင်လိုက်လို့ရှိရင်ခေါင်းကသစ္စာလေးပါးကိုမသိခြင်းဆိုတဲ့အဝိဇ္ဇာဆိုတဲ့ခေါင်းထုတ်ချနိုင်ခေါင်းထိတ်ကိုဖယ်ရှားပြနိုင်တယ်ပေါ့အဲ့တော့ဗုဒ္ဓအဓိပ္ပာယ်ခေါင်းထိတ်ကိုဖယ်ရှားခြင်းခေါင်းထိတ်ရဲ့ပြုတ်ချခြင်းဆိုတာဝိဇ္ဇာကိုပြောတာပါလို့ဒီဗုဒ္ဓဆိုတဲ့စကားလုံးနဲ့ဗုဒ္ဓအဓိပ္ပာယ်ဆိုရယ်တကယ်အစစ်မှန်စကားလုံးရဲ့အဖြေမှန်ကိုမြတ်စွာဘုရားဒီလိုထောက်ပြတရားပဲခေါင်းဆိုတာဥဆောင်နေတဲ့တရားကိုပြောတာနော်ခေါင်းဆောင်ကိုပြောတာအဲ့ဒီဥဆောင်နေတဲ့အရာတစ်ခုဖယ်ရှားပြစ်နိုင်တယ်။အဝိဇ္ဇာကိုဖယ်ရှားပြစ်နိုင်တာဝိဇ္ဇာပဲဖြစ်တယ်။ဘယ်သူတွေပါဝင်လို့ဆိုလို့ရှိရင်ဝိဇ္ဇာဟာသူ့ရဲ့ဆွမ်းဆောင်မှုမှာဘယ်သူတွေရဲ့အထောက်အကူရှိတော့ဆိုရင်တဏှာရဲ့အထောက်အကူရှိတယ်။တတိရဲ့အထောက်အကူရှိတယ်။တမာတိရဲ့အထောက်အကူရှိတယ်။သံဃာရဲ့အထောက်အကူရှိတယ်။ဝိရိယရဲ့အထောက်အကူရှိတယ်။အဲ့ဒါကိုဆိုအဲ့တော့တ တတ္တာရုတတိရုတမာတိရုသန္ဓရုဝိရိယရုနဲ့ရှင်းတွဲလာတဲ့ဝိစာဆိုတဲ့အတိညာဟာအဝိစာဆိုတဲ့ခေါင်းကိုဖယ်ရှားပြနိုင်တယ်လို့ပြောဝိရဒေါဟာတမီးတွေဓာတွေကနေဘလောက်ပဲလူကိုရစ်ပတ်ရစ်ပတ်အသက်အန္တရာယ်မပေးနိုင်ဝိမာကြောက်ဆရာကောင်းတာကောင်းမယ်ဘာလို့လဲကြောက်ဆရာကောင်းလို့ဆိုကောင်းမှာအစွဲမှာအချိန်ရှိတာပေါ့ဒါကြောင့်မို့ဝိဟာခေါင်းမရှိတော့ဘူးဆိုလို့ရှိရင်ဘာမှအန္တရာယ်မပြုတော့ဘူးတဏှာမှာလည်းပဲဓမ္မထဲမှာကြောက်ဆရာကောင်းတဲ့အကုသိုလ်ဘာလို့ဆိုအဝိစာမှာမတည်ဘူးဆိုရင်မမရဲနေတော့တော့မှာကျန်တဲ့အကုသိုလ်တွေဖိတ်ခေါ်ထားတယ်ဝေကောင်းရှိနေသေးတယ်များနော်တည်သွားတဲ့ငွေတောင်မှမတော်တဆအဲ့ဒီအစွဲနဲ့သွားထုတ်ပြီးလို့ရှိရင်စိတ်တက်တက်တည်တာဟုတ်ပါပါဒါကြောင့်မလို့ခေါင်းဟာအနည်းရှိတဲ့နေရာတစ်ခုဖြစ်တယ်ပေါ့တရားနေတဲ့ဟာအဝိဇ္ဇာဆိုရင်ခေါင်းဟာလည်းအနည်းရှိတဲ့သူရှိလာလို့ရှိရင်ခြံတဲ့ဒုက္ခတွေပုံဆက်တတ်လိုက်လာပါပဲဝေရဲ့ကောင်းလို့ပဲအဲ့တော့ငွေမှာခေါင်းဖြတ်လိုက်ပြီးဆိုလို့ရှိရင်တော့ဝေရဲ့ခန္ဓာကိုယ်ကအနည်းကင်းသွားပြီဘာမှဖြစ်နိုင်တော့ဘူးအဲ့ဒါလိုပဲအဝိဇ္ဇာဆိုတဲ့ခေါင်းကိုဖယ်ရှားလိုက်နိုင်တယ်ဝိဇ္ဇာဆိုတဲ့အတိညာဉ်ကိုရရှိလိုက်တာနဲ့တပြိုင်တည်းအနည်းတွေကင်းသွားမှာပဲတန်မြာတဲ့ဒီအဓိပ္ပာယ်နဲ့ရသော်ကဖြည့်ရှင်းလိုက်တာပေါ့အဲ့တော့သူတို့မေးတဲ့မေးခွန်းတွေစိတ်နဲ့မေးလိုက်တာခုနှစ်ပုတ်မေးခွန်းခုနှစ်မျိုးကိုရသော်ကတခါတည်းနှုတ်နဲ့တန်းပြီးတော့ဖြည့်လိုက်တန်းတော်ဖြစ်ကြတယ်အစိတ်အမှုရှိတဲ့ဒီပညာဓာတ်ပုံသားတွေတန်းတော်ဖြစ်ပြီဟုတ်ပြီဒါတကယ်ဖရာအစစ်ပဲဆိုပြီးတော့သမ္မာနဲ့သူတို့ကလက်ခံဘူးနော်သမ္မာနဲ့လက်ခံတာမဟုတ်ဘူးသေသေးချာချာစစ်စေးလေးလာပြီးတော့မှသူတို့လက်ခံတာအဲ့ဒီလိုလက်ခံလို့ရှင်းတတ်တဲ့အခါကျတော့ပါပြောတော့ဆိုအရှင်ဘုရားတပည့်ပရိသတ်နဲ့တကွဘာဝရီပုံနာကြီးဟာဝမ်းမြောက်ဝမ်းသာတက်ကြွသောစိတ်နဲ့အမတန်မှဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့အရှင်ဘုရားရဲ့ခြေတော်အဆုံးကိုရှိခိုးဥတိုင်းပါလေဘုရားလို့သက်စွာဘုရားရှာတယ်ရှိခိုးတဲ့အကြောင်းအဲ့ဒီမှာရှာတယ်ငါကတော့အတိရှိခိုးတာမရှောက်ဘူးသူစိတ်ထဲမှာကျင့်တတ်သွားပြီဆိုတဲ့အခါမှာတပိပိယတ်ပေါင်းနေတယ်ကွာဘာဝရီပုံနာကြီးကစိတ်အားတွေတက်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ပြီးအရှင်ဘုရားရဲ့ခြေတော်အဆုံးကိုရှိခိုးဥချပါလေဗျာတော့ဒီလိုလျှောက်လိုက်တဲ့အခါကျတော့ယသော်ကဆုပေးတယ်ဒါကြောင့်မလို့အခုတရားတော်တွေကဩကတနဲ့ကြောက်တယ်ဆိုဘုန်းကြီးကဘောတော့ထိုင်နေရတာမဟုတ်ဘူးဆုပေးရတယ်နော်ဆုပေးတယ်ဆိုတာဆုပေးဆုယူဆိုတာတချို့ကလည်းအပြစ်ဆိုကြတယ်ဆုပေးလို့ရလားဆုတောင်းလို့ရလားနဲ့ပြောတတ်ကြတယ်ပေါ့ဒါတုံ့ပြန်ချက်ကလေးတွေကိုပြောတာတုံ့ပြန်ချက်မပြုဘဲနဲ့ငူးငူးကြီးချိုင်းနေလို့တင့်တော်ပါဘူးအဲ့တော့မြတ်စွာဘုရားကြည့်ဆုပေးတာကြည့်ဘုရားလည်းဆုပေးတယ်တချို့ဆုပေးတယ်ဆိုတဲ့နေရာမှာတချို့နေရာမှာမြတ်စွာဘုရားအတိတ်ကတအတိတ်ကတဝရတထာဂတတို့ဟာဆုပေးสุเบราลงတော့ဘူးလို့ဆိုတာအဲ့ဒါကဘာပြောတာလဲဆိုစုတော့လက်တော့ချတယ်အလုပ်ကိုပြောတာပါအခုလို့မေတ္တာတုံ့ပြန်တာကိုပြောတာမဟုတ်ဘူးအဲ့ဒါတွေကိုရောထွက်ပြီးတော့တချို့ကဘုရားစုမပေးဘူးလို့ဘာလို့တွေရှောက်ပြောတာမျိုးရှိတယ်ရေးတဲ့စာအုပ်တွေလည်းရှိတယ်ပေါ့ဟုတ်ပါဘူးဒါကြည့်မြတ်စွာဘုရားကခုနကအစိတာကနေခေါင်းဆောင်ပြီးတော့ဘာဝရီပုံနာကြီးနဲ့တပည့်တွေကအရှင်ဘုရားကိုကြောက်ပါတယ်ကြောက်ပါတယ်အမှန်ဒီမှာဩဃာတကရောကျိုးတဲ့ကရောထားပေါ့နော်အဲ့တော့မြတ်စွာဘုရားဘုလိုဆုပေးတယ်လို့ဆိုသုခိတောဘာဝရီဟောတုအေးဘာဝရီပုံနာကြီးချမ်းသာပါစေဒါမြတ်စွာဘုရားတုံ့ပြန်ကုန်တယ်သုခိတောဘာဝရီဟောတုပဟတိတိဟိပြမနောတပည့်တွေနဲ့အတူတကွဘာဝရီပုံနာကြီးချမ်းသာဒုက္ခရပါစေတဲ့ဆိုပြီးတော့နှုတ်ကပြည့်ပြီးတော့ကောင်းဆောင်ပြောတဲ့အဇိတာရသော်ပြဆက်ပြီးတော့ဆုပေးတုံရှင်စာပိဒုက္ခိတောဟောဟိစိရံဇီဝာဟိမနဝမင်းလည်းပဲချမ်းသာဒုက္ခရပါစေအသက်ရှိပါစေ ဒါဆန္ဒပြုပေးတာတဲ့ဆန္ဒပြုပေးတာဘာမျိုးဆိုရဆုပေးလိုက်တာအဲ့ဒါဆုပေးဆုပေးရဆိုတဲ့နေရာဒီမှာအများကြီးရှင်သင်္ကလိမဲ့တော့ကြည့်လေရှင်သင်္ကလိမဲ့တော့ခန္ဓာနှစ်ခန္ဓာလားဤတော့ဖာနဲ့ခန္ဓာရဲ့ဖိုင်းတာရသော်ပြာစီသွားပြီးတော့ရှင်သင်္ကလိရဲ့ခမည်းတော်လွတ်လိုက်တော့ဤဘဖာနိုင်ကိုဒုက္ခတွေရောက်ပြီးတော့ဆဲဒုက္ခတွေရောက်ပြီးဘုရားတော်ရှောက်ခိုင်းရသော်ပြာကအဲ့ဒီကလာပြီးတော့ကရောတဲ့အကြောင်းဘုရားရသော်ပြာကိုရှောက်တယ်ရှင်သင်္ကလိရဲ့ခမည်းတော်ကရှောက်တယ်ဒီလိုပဲဘုရားရဲ့ဒုက္ခတွေရောက်နေတယ်ရှင်ပြာကိုကရောလိုက်ပါတယ်ဆိုတော့ရသော်ပြာဆုပေးလိုက်တာအဲ့ဒီမှာအေးချမ်းမြမ္မာနဲ့ချမ်းမာတဲ့အသားကိုမွေးဖွားပါစေရသော်ပြာအဲ့လိုလေမိန်ချလိုက်တဲ့စကားအဆုံးပါပဲဟိုပါပဲငွေပြီးသားဖြစ်သွားတယ်ငွေပြီးသားဖြစ်သွားတယ်အဲ့ဒါသဘောဝါဒတုတ်တံကအဲ့ဒါပဲရှိတယ်ဟုတ
်ပ
ါဗျာရသော်ဘုရားရဲ့မေတ္တာစေရနာအစွမ်းတကူကြီးဟုတ်အဲ့တော့ရသော်ဘုရားကအခုလိုပဲစုပေးတယ်အဘိဝါဒေတိဆိုတဲ့စကားလုံးကိုနော်ရှိခိုးတယ်ဆိုတဲ့ပါဠိစကားတွေကရှိတယ်နမောတတမှာဆိုတာနမောတော်ဆိုတာကိုယ်ကိုင်းညွတ်ပြီးတော့ရှ िख ိုးတာမျိုးပြောအဘိဝါဒီအဘိဝါဒနာဆိုတာကျတော့ဘာလို့ဆိုရင်စကလုံးတစ်လုံးကိုအဲ့ဒီရှ िख ိုးတယ်လို့ဘာသာပြန်ပြီပဲလို့သူ့ရဲ့စကလုံးတိုင်းပြောမှာဆိုရင်မင်္ဂလာစကားကိုဆိုစေတယ်လို့ဘာသာပြန်ညာအေးချမ်းသာပါလေဆိုတာမင်္ဂလာရှိတဲ့စကားကိုပြောခိုင်းလိုက်တဲ့အဲ့ဒီရောက်တယ်ပေါ့ဟုတ်ရှ िख ိုးတာကမင်္ဂလာစကားကိုဆိုစေတာပဲစိတ်ချမ်းသာစရာဟုတ်တက်ရှိပါလေကြောက်ပါပါလေဆိုတာမင်္ဂလာစကားအဲ့ဒီမင်္ဂလာစကားကိုရှ िख ိုးခံရတဲ့ပုဂ္ဂိုလ်ကိုရှ िख ိုးတဲ့ပုဂ္ဂိုလ်ကပြောခိုင်းတာနဲ့အတူတူပဲဟာကြည့်မြတ်စွာဘုရားကမရှိပြီဒုက္ခိတောဘာဝရီခောတုသဟသိတ္တိဟိဖြစ်မနောတပည့်တွေနဲ့အတူတကွဘာဝရီကုန်နာရှင်ချမ်းသာပါစေပင်စာပိဒုက္ခိတောဟောစိရံစိဝါဟိမာနဝါသူတို့စာပေတင်နေတဲ့ဆရာတွေတပည့်တွေအားလုံးမာနဝါလို့ပဲခေါ်တယ်မြတ်စွာဘုရားလူငယ်လူရွယ်တွေခုခေတ်ဆိုရင် why လို့ခေါ်တဲ့သဘောပေါ့နော် my why အဲ့ဒါလို့ခေါ်တာအဲ့တော့မင်းနဲ့ချမ်းသာပါစေလို့သူတို့ဆုပေးလိုက်တယ်ဆုပေးပြီးတော့မြတ်စွာဘုရားကသူတို့ကိုခွင့်ပေးလိုက်တယ်မင်းတို့မေးချင်တာတွေမေးဖို့သူတို့မေးချင်တာကိုဘေးကနေမေးဝေးရတဲ့မြတ်စွာဘုရားခွင့်ပေးလိုက်တယ်ပါဝရိတ္တသတုံရှံဝါတပိတံတပတံတယပါဝရိပုံနာယိသိခြင်းတဲ့အချက်မင်းတို့သိခြင်းတဲ့အချက်နော်အဲ့ဒါတွေအားလုံးကိုမေးနိုင်တယ်ကတဝကတာပုသောယံကိစီမနသိစ္ဆတာစိတ်ထဲမှာမေးချင်တာရှိလို့ရှိရင်ငါခွင့်ပြုတယ်မေးပါအဲ့ဒီလိုမေးချင်တာမေးလို့ပြောတာကရသော်ဘုရားကပြောတာပြောနိုင်တယ်။ကြာတဲ့ပုဂ္ဂိုလ်တွေကပြောရင်းရှင်သာရိပုတ္တရာလည်းပြောရင်းနော်။ဒါချဲလင်းလောက်ကချင်းချက်မရှိချဲလင်းလို့လည်းအေးမင်းသိချင်တာဆိုမေး။ခုခေတ်တွေတော့ပြောတယ်ပြောတတ်မှာပေါ့လေဒီလိုအသိဉာဏ်မေးဖြစ်ဖြစ်မှလည်းဖြစ်နိုင်မှာပေါ့နော်။အဲ့ဒီပါဠိစာပေမှာသူကတက်တက်ရှိစကားလုံးနှလုံးရှိမြတ်စွာဘုရားကျတော့ပု္ပ္ပယထာခိနေတိချိန်ချာမေးကွာဒီလိုဖိတ်ခေါ်နိုင်တာဟာဘုရားပဲဖိတ်ခေါ်နိုင်တယ်ကျန်တဲ့ပုဂ္ဂိုလ်ကမဖိတ်ခေါ်နိုင်ဘူးတဲ့ဒါတန်ရယူဘုရားတွေမှသာချင်းချက်မရှိမင်းတို့ချိန်ချာမေးလို့ပြောနိုင်တာရှင်သာရိပုတ္တရာတော့အဲ့လိုမပြောဘူးရှင်သာရိပုတ္တရာဘယ်လိုပြောတော့ပု္ပ္ပမေးပါသုတ်တော်ဝါဝိရိဒ္ဓမှာသုတ်တော်ဝါဇာနိဒ္ဓမှာမေးတာကြားရပြီးတဲ့အခါမှာဖြေနိုင်မဖြေနိုင်စဉ်းစားရပါလိမ့်မယ်။ဟုတ်။ဒီလိုဆိုလို့ရှိ။အမင်းကမေးလို့ပြောရဘူး။မင်းကမေးလို့ပြောတာဘုရားပဲရှိတယ်။ဟုတ်။အစာပြေကျမ်းဂန်ဒီမှာအဲ့လိုရှင်းလင်းပေါ်ပြထားတယ်မတူဘူးပေါ့။ရသော်ဘုရားရဲ့ဖိတ်ခေါ်ချက်ဒီတိုင်းပဲ။အခုလည်းပဲဘာဝရိပုံနာကြီးနဲ့သူ့ရဲ့တပည့်တွေကိုရသော်ဘုရားဖိတ်ခေါ်လိုက်တယ်။ဘာဝရိတ္တသတုံရှံဝါတပိတံတပတံတေကတဝကတာပုံစံဟောယံကေစိမနသိစ္ဆတာမင်းတို့ရဲ့တန်တရားတွေဘာဝရိပုံနာကြီးရဲ့တန်တရားတွေမင်းတို့တွေရဲ့တန်တရားတွေစိတ်ထဲက ရှင်းဖို့ရတဲ့မင်းတို့စိတ်ထဲကမေးချင်တယ်မေးဖို့နေရှိလို့ရှင်ငါခွင့်ပြုတယ်မေးကြပါအဲ့ဒါလည်းမြတ်စွာဘုရားတခင်ကိုရမြတ်ကခွင့်ပေးလိုက်တယ်အဲ့ဒီခွင့်ပေးပြီးတဲ့အခါနောက်ပိုင်းကျလို့ရှင်တော့အဇိတဆိုတဲ့ခေါင်းဆောင်လုပ်တဲ့တပည့်ကြီးကနေစပြီးတော့မေးခွန်းနေမေးပါနိုင်တယ်အဲ့ဒီမေးခွန်းနေကိုနောက်ရကျတော့စီကာဆင်းကတော့မေးခွန်းပေါင်းအဖြေပေါင်းကာရာပေါင်း90ကျော်ရှိတယ်ပေါ့အဲ့ဒါလေးကိုဆက်ပြီးတော့ရှင်းနေဟောကြားပေးပါမယ်ဒါကြောင့်မို့ဒီကနေ့ဆိုတရားချစ်ခင်သူတော်စင်ပရိသတ်ပါရယနာတို့ရဲ့အခြေခံ background ဖြစ်ပေါ်လာဖို့အကြောင်းချင်းရမြတ်မေးတဲ့မေးခွန်းခုနှစ်မျိုးကိုစိတ်နဲ့မေးတဲ့မေးခွန်းခုနှစ်မျိုးကိုမြတ်စွာဘုရားအထောက်ရပြီးတော့ဖြေဆိုတဲ့ဆိုတဲ့အကြောင်းအဲ့ဒီညကနာကြားပြီးတော့ဘုရားမြတ်စွာရဲ့ကြီးမားတဲ့ပညာကိုဒီရည်ပြောကဒီကုသိုလ်ပွားပြီးတော့ရသော်ဘုရားတိခင်ကိုရောမြတ်ရဲ့တရားဓမ္မများကိုလေးစားလိုက်နာနိုင်ကြပါစေကုန်သတည်း